Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင်ပြည်သူအများမုံတိုင်းဘေးကနေကင်းဝေးကြပါသည်လို့ VOA မြန်မာပိုင်းကနေစုမုံကောင်းတောင်းပေးပါတယ်ရှင် VOA American တန်ရဲ့2023ခုနှစ်မေလ14ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်တွေကိုတော့လိုင်းဒိုမီတာ32 51နဲ့စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ဒီညရဲ့စီစဉ်မှုကကျမစုမမဒီညရဲ့ထိတ်တန့်ရောက်သတင်းတွေနဲ့သောရရှင်တွေကိုမိတ်ဆက်ပေးပါအောင်မခင်လေးရေ
မင်္ဂလာညချမ်းမှာသောတာရှင်များရှင်ကျမကတော့ခင်လေးပါဒီနေ့ထိတ်တန့်ရောက်သတင်းတွေကိုတော့မဆုမုံနဲ့အတူတင်ဆက်ပေးသွားမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ဆိုင်ကလုန်းမုန်တိုင်းမူခါကမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကံရိုးတန်းဒေသတွေကိုအရှင်ပြင်းပြင်းနဲ့ဝင်ရောက်တိုက်ခတ်နေတာကြောင့်နှစ်နိုင်ငံစလုံးကလူတွေကိုဘေးလွတ်ရာနေရာတွေမှာရွှေ့ပြောင်းနေထိုင်ကြဖို့အာဏာပိုင်တွေကတိုက်တွန်းထားပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအီမရန်ခန်းကနိုင်ငံတော်ဝန်ကလွတ်မြောက်ရေးဆန္ဒပြပွဲတွေပြုလုပ်ကြဖို့တနင်္ဂနွေနေ့ကတောင်းဆိုလိုက်တယ်ဆိုတဲ့သတင်းတွေအပါအဝင်ထူးခြားတဲ့သတင်းတွေကိုကြားရမှာပါမဆုမွင်
။ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူတနင်္ဂနွေနေ့ညရဲ့နောက်ဆုံးရသတင်းတွေမှာတော့အင်အားလွန်ပြင်းထန်တဲ့မိုခါဆိုင်ကလုန်းမုန်တိုင်းရဲ့ဗဟိုချက်ဟာဒီကနေ့တနင်္ဂနွေနေ့မွန်လွဲပိုင်းမှာပဲမြန်မာနိုင်ငံရဲ့ကုန်းတွင်းပိုင်းကိုဝင်ရောက်စတင်ပြီးတော့တိုက်ခတ်နေပါပြီ။ရခိုင်ပြည်နယ်စစ်တွေမြို့ရဲ့မြောက်ဘက်ကနေအရှိန်ဟုန်ပြင်းပြင်းနဲ့ဖျက်ချော်နေတာဖြစ်ပါတယ
်။ဒီကနေ့အချိန်တွေကတော်တော်ကိုဆိုးရွားဘူး။ဒီကျွန်တော်တို့ဇတန်းချောင်းမှာဒီလိုဆိုးရွားမှုနဲ့တစ်ခါမှမကြုံဘူး။ဒါပထမဦးဆုံးတော့ကျွန်တော်ပြောလို့ရတယ်
စစ်တွေမျိုးမှာကုညီကဲဆဲရေးဆောင်ရွက်ပေးနေတဲ့စာရေးဆရာဝေဟင်းအောင်ပါရှင်ဒီမုံတိုင်းသတင်းပြေဆုံးမကြခင်နားဆင်ရပါမယ်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးပါမယ်ရှင
်ဟုတ်ကဲ့ပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကံရိုးတန်းဒေသတွေကိုဒီနေ့မှအားကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းမူခါကဝင်ရောက်တိုက်ခိုက်ခဲ့ပြီးနှစ်နိုင်ငံစလုံးကလူပေါင်းထောင်နဲ့ချီကိုဘေးလွတ်ရာနေရာတွေမှာရွှေ့ပြောင်းနေထိုင်ကြဖို့အာဏာပိုင်တွေကတိုက်တွန်းထားပါတယ်လေတိုင်နှုန်းတနာရီကီလိုမီတာ180ကနေ190အထိပြင်းထန်တဲ့ဆိုင်ကလုန်းမုန်တိုင်းမူခါဟာတနင်္ဂနွေနေ့မှာရခိုင်ပြည်နယ်ကမ်းရိုးတန်းကိုဝင်ရောက်ခဲ့တာပါမုန်တိုင်းသတိပေးချက်အမြင့်ဆုံးအဆင့်အထိထုတ်ပြန်ထားပြီးမုန်လေပိုင်းမှာမုန်တိုင်းဗဟိုချက်ကစစ်တွေမြို့အနီးကုန်းတွင်းပိုင်းကိုဝင်ရောက်ခဲ့တာပါမုန်တိုင်းဗဟိုချက်ဖြတ်တန်းခဲ့တဲ့စစ်တွေမြို့မှာလည်းလေပြင်းတိုက်ခတ်မှုကြောင့်ဖုန်းတာဝါတိုင်းတွေပြိုကျခဲ့တယ်လို့အဆောက်အုံအများပြားပျက်စီးခဲ့တယ်လို့ဒေသခံတွေနဲ့လူမှုကွန်ရက်ပေါ်ကဓာတ်ပုံနဲ့ဗီဒီယိုဖိုင်တွေမှာတွေ့ရပါတယ်ပျက်စီးဆုံးရှုံးမှုအသေးစိတ်နဲ့အသေးအပြောက်ရှိမရှိကိုတော့မသိရသေးပါဘူး။ဘင်္ဂလားဒေ့ရှ်အစိုးရကလည်းရိုဟင်ဂျာဒုက္ခသည်စခန်းတွေရှိတဲ့ကော့ဘဇားမြို့မှာအန္တရာယ်အမြင့်ဆုံးအဆင့်ထိသတ်မှတ်ချက်တွေထုတ်ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်မိုးလေဝသဌာနရဲ့ထုတ်ပြန်ချက်အရစိုက်ကလုန်းမုန်တိုင်းကြောင့်ကမ်းရိုးတန်းဒေသကခရိုင်၈ခုကလူတွေနဲ့အဆောက်အုံတွေကိုဆူဆူဝါဝါပျက်စီးစေနိုင်တယ်လို့သတိပေးထားပါတယ်။
ဒီကနေ့ရခိုင်ပြည်နယ်ကနေမြန်မာနိုင်ငံကုန်းတွင်းပိုင်းကိုစတင်ဝင်ရောက်လာတဲ့အင်အားပြင်းမိုခါဆိုင်ကလုန်းမုန်တိုင်းတံကြောင့်အရေးပေါ်အကူအညီလိုအပ်လာရင်ပေးရနိုင်မှုကုလသမဂ္ဂအဖွဲ့အစည်းတွေကြိုတင်ပြင်ဆင်နေကြပါတယ်။ရခိုင်ကမ်းလွန်ကိုဖြတ်ကျော်လာတဲ့အခါမှာတော့လေတိုက်နှုန်းကတနာယီကိုကီလိုမီတာ210အထိအင်အားပြင်းထန်တဲ့မုန်တိုင်းအန္တရာယ်ကိုဒေသခံလူမှုအတိုင်းဝိုင်းတွေရင်ဆိုင်မှုပြင်ဆင်ထားတယ်လို့ကုလသမဂ္ဂစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးမှု UNOCHA ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ရမနတန်ဘလာခရစ်နန်ကဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။မုံတိုင်းကြောင့်ရခိုင်ပြည်နယ်ကမ်းရိုးတန်းဒေသတွေကလက်ပြင်းတိုက်ခိုက်နိုင်ပြီးတော့ကုန်းတွင်းပိုင်းကိုဝင်ရောက်တဲ့အခါမှာတော့အမိုးကြီးပြီးတော့ရေကြီးမြေပြိုမှုတွေကြုံရနိုင်တယ်ဆိုပြီးခန့်မှန်းထားပါတယ်။စာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေတဲ့ဒေသတွေမှာစိုက်ကလုန်းမုံတိုင်းကြောင့်နောက်ထပ်အကြက်တဲတွေစိုက်နိုင်တယ်ဆိုပြီးတော့လည်းသတိပေးထားပါတယ်။မုံတိုင်းထံခံရနိုင်တယ်လို့ခန့်မှန်းထားတဲ့ရခိုင်ပြည်နယ်ချင်းပြည်နယ်မကွေးတိုင်းနဲ့စကိုင်းတိုင်းတွေမှာ�ဆိုင်ကလုန်းမုန်တိုင်းမတိုင်မီကလေးကလူပေါင်း6တန်းလောက်ကစာနာမှုအကူအညီတွေလိုအပ်နေတယ်လို့ထုတ်ပြန်ကြမှာဖော်ပြပါဗျ။ဒီဒေသတွေမှာလက်နက်ကိုင်ပြိပခါတွေကြောင့်နေရဲဆွတ်ခွာခဲ့ကြရပြီးအမိုးကမရှိဘဲနေထိုင်ကြရသူအများပြားပါဝင်ပြည်တွင်းဒုက္ခသည်ကခန့်မှန်းချေ1တန်းနဲ့2သိန်းလောက်ရှိမယ်ဆိုပြီးကုလကပြောပါတယ်ရှင်။
ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအီမရခန်းကနိုင်ငံတော်ဝန်လွတ်မြောက်ရေးဆန္ဒပြပွဲတွေပြုလုပ်ကြဖို့တနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်။ဒါဟာသူခိတဖမ်းဆီးခံခဲ့ရလို့မငြိမ်မသက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းမှာထပ်ပြီးနှိုးဆော်လိုက်တာပါ။
आजादी कभी भी आसानी से नहीं मिलती। आजादी छीननी पड़ती है। कुर्बानियां देनी पड़ती है। ये है आजादी की हमारी
လွယ်လွယ်နဲ့ရလာတာမဟုတ်ဘူးလူယူမှရမယ်ဒီအတွက်လည်းအနစ်နာခံမှရမယ်လို့ YouTube ကတဆင့်စနေနေ့ညကထုတ်လွှင့်ခဲ့တဲ့မိန့်ခွန်းမှာအင်မရန်ခန်းကပြောခဲ့တာပါ။တနင်္ဂနွေနေ့မှာနိုင်ငံအနှံ့လမ်းမာတွေကြေးရွာတွေအထိသူ့ကိုထောက်ခံသူတွေအနေနဲ့ဆန္ဒပြပွဲတွေပြုလုပ်ကြဖို့နဲ့ချက်ချင်းရွေးကောက်ပွဲလုပ်ပြီးတောင်းဆိုဖို့အတွက်ဗုဒ္ဓဦးနေ့မှာမဲဆွေစည်းရုံးမှုတွေကိုလည်းပြန်လည်လှုပ်ဆောင်မယ်လို့ကြေညာခဲ့ပါတယ်။မနှစ်ကသူ့ကိုလှုပ်ကြံတက်ဖြတ်ဖို့ကြိုးပမ်းမှုမှာစစ်တပ်ကအကြီးတန်းအရာရှိတွေပါဝင်ပတ်သက်နေတယ်လို့အီမရခန်းရဲ့ပြောဆိုချက်တွေကိုပြန်လည်ခြေပခံခဲ့ရပြီးနိုင်ပိုင်းအကြာပြီးခဲ့တဲ့အင်္ဂါနေ့မှာသူဟာယာယီထိန်ထိန်ဖန်ဆီးခံခဲ့ရတာပါ။အရင်ကနာမည်ကြီးခရစ်ကတ်ကစားသမားဖြစ်တဲ့ဝင်းကြီးချုပ်ဟောင်းအီမရခန်းကိုပြီးခဲ့တဲ့နှစ်ဧပြီလကယာရုကနေဖြုတ်ချခဲ့ပြီးတဲ့နောက်မှာဒါဇင်နဲ့ချီတဲ့တရားစွဲဆိုခံရမှုတွေနဲ့ရင်ဆိုင်နေရပြီးတောက်ကြာနေကအာမခံနဲ့ပြန်လည်လွတ်မြောက်ခဲ့တာပါ။သူ့ကိုဖမ်းဆီးခံရမှုဟာတရားမဝင်ဘူးလို့ပါကစ္စတန်ဗဟိုတရားရုံးချုပ်ကကြေညာခဲ့ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ32 kHz 9303ညနဲ့9383ညလိုက်ဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုက်လံမီတာ190 kHz 1505နေပြီးထုတ်လွှင့်ပေးနေပါခင
်ဗျာ VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်အစ္စရေးနဲ့ပါလက်စတိုင်းစစ်သွေးကြတွေကြား9ရက်ကြာအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေအပြီးအပြစ်ခက်ရဆဲရေးသဘောတူညီချက်စတင်အသက်ဝင်ခဲ့တဲ့ဂါဇာကမ်းမြောင်မှာဒီကနေ့တနင်္ဂနွေနေ့မှာတော့လမ်းမပေါ်တွေမှာလူတွေပြန်တွေ့လာရပါတယ်။ပါလက်စတိုင်းနိုင်ငံသား34ယောက်နဲ့အစ္စရေးနိုင်ငံသား1ယောက်တိဆုံးခဲ့တဲ့တိုက်ခိုက်မှုတွေအပြီးအပြစ်ခက်ရဆဲရေးသဘောတူညီချက်ရဖို့အီဂျစ်နိုင်ငံကဂျာဝင်ဆစ်ဆက်ပေးခဲ့တာပါ။အပြစ်ခက်ရဆဲရေးစတင်အသက်ဝင်ခင်စနေနေ့နှောင်းပိုင်းမှာပဲဂါဇာဒေသကစစ်သွေးကြွတွေကအစ္စရေးဘက်ကိုရော့ကက်တွေဒါဇင်နဲ့ချီပစ်ခတ်ခဲ့တယ်လို့အစ္စရေးဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေနဲ့တုံ့ပြန်ခဲ့ပါတယ်။ပါလက်စတိုင်းစစ်သွေးကြွတွေပစ်ခတ်ခဲ့တဲ့ရော့ကက်တွေတော်တော်များများကိုအစ္စရေးလေကြောင်းရန်ကာကွယ်ရေးကကြားဖြတ်ဟတ်တန်းနိုင်ခဲ့ပါတယ်။အပြစ်ခတ်ရဆဲရေးစတင်အသက်ဝင်ခံပြီးနိုင်ပိုင်းအကြာမှာပဲပါလက်စတိုင်းဘက်ကရော့ကက်နှစ်စင်းပစ်ခတ်ခဲ့ပြီးမှထိခိုက်မှုမရှိဘူးလို့လည်းအစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးဝန်ကြီးချုပ်ယုံရဲ့ထုတ်ပြန်ချက်မှာတော့အီဂျစ်သမ္မတကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပြီးအပြစ်ခက်ရဲ့စေးရေးအတွက်အီဂျစ်ရဲ့ကြိုးပမ်းအားထုတ်မှုတွေကိုအတိမတ်ပြုတယ်လို့ဖော်ပြထားပါတယ
်။ရုရှားကျူးကျော်မှုကိုခုခံနေတဲ့ယူကရိန်းအတွက်နောက်ထပ်အမေရိကန်ဒေါ်လာတန်3000ဘိုစစ်ရေးအကူအညီပေးဖို့ဂျာမနီကကြေညာလိုက်ပြီးတော့တိတ်မကြခင်မှာပဲယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီဟာဘာလီမြို့တော်မှာဂျာမန်ထိပ်တန်းခေါင်းဆောင်တွေနဲ့အရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးပါတယ်။လက်နက်လေကြောင်းရန်ကာကွယ်ရေးပြန်လည်ထူထောင်ရေးEU နဲ့ NATO လုံခြုံရေးကိစ္စတွေကိုဆွေးနွေးဖို့ဘာလင်မှာရောက်နေပြီလို့လုံခြုံရေးအဆောက်အအုံတွေနဲ့တင်းတင်းကြပ်ကြပ်ချထားပြီးတော့အီတလီနိုင်ငံကနေဒီကနေ့မနက်ပိုင်းဂျာမနီကိုရောက်လာတဲ့ယူကရိန်းသမ္မတက Twitter ကနေပြောခဲ့တာဖြစ်ပါတယ်။ယူကရိန်းသမ္မတကိုတော့ဂျာမန်သမ္မတ Frederick Walter Steinmeier ကခေါင်းဆောင်2ဦးနဲ့အကြံပေးရရှိ4ဦးစီပါဝင်တဲ့ဆွေးနွေးပွဲတွေပြုလုပ်မဲ့သမ္မတအိမ်တော်ကနေကြိုဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံရဲ့ခေတ်သစ်သမိုင်းမှာအကြီးမားဆုံးစိန်ခေါ်မှုနဲ့ရင်ဆိုင်နေရချိန်မှာလွတ်လပ်ခွင့်နဲ့ဒီမိုကရေစီစံတန်ဖိုးတွေအတွက်တိုက်ပွဲဝင်နေတဲ့ယူကရိန်းပြည်သူတွေနဲ့အတူပြက်ပြက်သားသားရပ်တည်ပြီးတော့မိတ်ဆွေစစ်အားထားရတဲ့မဟာမိတ်ဖြစ်နေတတ်သိပြခဲ့တဲ့ဂျာမနီကိုကျေးဇူးတင်ကြောင်းလဲယူကရိန်းသမ္မတကဂျာမန်သမ္မတအိမ်တော်ကဧည့်သည်မှတ်တမ်းမှာရေးသားခဲ့ပါတယ်ရှင်။
ဒီနေ့တနင်္ဂနွေနေ့မှာထိုင်းနိုင်ငံရဲ့အထွေထွေရွေးကောက်ပွဲကြီးကျင်းပပြီးစီးခဲ့ပါပြီ။အဲဒါကြောင့်မို့လဲမဲတွေစတင်ရေတွက်နေပါပြီ။မဲတွေကိုဒေသစံတော်ချိန်ညနေ 9:00 မှာပိတ်ခဲ့ပြီးကြီးကြီးမားမားပြဿနာတစုံတရာမရှိဘဲပြီးဆုံးခဲ့တယ်လို့ထိုင်းမီဒီယာတွေမှာဖော်ပြထားကြပါတယ်။ပနာမရလက်တွေကိုတနင်္ဂနွေနေ့နှောင်းပိုင်းမှာသိရပြီးမြဲပါတီတစ်ခုချင်းစီရဲ့နောက်ဆုံးအနိုင်ရရှိမှုနဲ့လွှတ်တော်အတွင်နေရာရရှိမှုနောက်ဆုံးရလက်တွေကိုတော့တရားဝင်အတိအမှတ်ပြုနိုင်မှုသတင်းပတ်ပေါင်းများစွာစောင့်ရအောင်ပါပါ။စစ်တပ်အာဏာသိမ်းပြီးဝင်ကြီးချုပ်ယာရုယူထားတဲ့ပရာယွတ်ချန်ဦးချာရဲ့စစ်တပ်နောက်ကြောတော့နောက်ခံပြု Conservative ဝါဒီအစိုးရကိုအနိုင်ယူနိုင်ဖို့ဒီမိုကရေစီလိုလားတဲ့တိုက်ခိုက်ပါတီတွေကအခုရွေးကောက်ပွဲမှာကြိုးပမ်းခဲ့ကြတာပါ။သဘောရစစ်တမ်းတွေအရစစ်တပ်အကြီးအကဲဟောင်းနဲ့အာဏာသိမ်းခေါင်းဆောင်ပရာယွတ်ဟာအကြီးအကျယ်ရှုံးနိမ့်မယ်လို့ဆိုကြပြီးဒါဟာပြောင်းလဲလို့တဲ့မျိုးဆက်သစ်လူငယ်တွေနဲ့တော်ဝင်ဘရင်စနစ်ကိုလိုလားသူတွေကြားထိတ်တိုက်တွေ့မှုလို့လည်းရှုမြင်ကြပါတယ်။
တနင်္ဂနွေညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဘတ်ချန်ကိုဒီကနေ့စတင်ဝင်ရောက်လာတဲ့ အင်အားပြင်းဆိုင်ကလုန်းမုန်တိုင်းမိုခါရဲ့နောက်ဆုံးရအခြေအနေကိုအရင်ဆုံးတင်ဆက်ပေးကြပါမယ်။အင်အားလွန်ပြင်းထန်တဲ့မိုခါဆိုင်ကလုန်းမုန်တိုင်းရဲ့ဗဟိုချက်ဟာဒီကနေ့မွန်လွဲပိုင်းမှာမြန်မာနိုင်ငံရဲ့ကုန်းတွင်းပိုင်းကိုစတင်ဝင်ရောက်လာနေပြီဖြစ်ပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့ရဲ့မြောက်ဘက်ကနေစတင်ဖြတ်ကျော်ပြီးတော့မုန်တိုင်းတစ်ခုလုံးအနေနဲ့ဆိုရင်ဒီကနေ့ညပိုင်းလောက်မှာဖြတ်ကျော်ပြီးသွားနိုင်မယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကခန့်မှန်းထားပါတယ်။မုန်တိုင်းကုန်းတွင်းပိုင်းကိုစတင်ဝင်ရောက်ခဲ့တဲ့စစ်တွေမြို့မှာတော့အပြက်စီးတွေများနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကဒီနေ့14ရက်နေ့မနက်ပိုင်းမှာမုံတိုင်းဟာစစ်တွေမျိုးအနီးကနေစတင်ဝင်ရောက်နေပြီဖြစ်ကြောင်းစင်နာရီခွဲအချိန်ထုတ်ပြန်ကြမှာဖော်ပြခဲ့တာပါမုံတိုင်းဘိုချက်ဟာမော်လွယ်ပိုင်းအချိန်မှာစစ်တွေမျိုးမြောက်ဘက်ကနေကုန်းတွင်းပိုင်းကိုဖျက်ကျော်မှာဖြစ်ပြီးတော့လေတိုက်နှုန်းဟာဒီနေ့ညပိုင်းအထိဆက်လက်ပြင်းထန်နေနိုင်ကြောင်းမိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးဦးလာထွန်းက VOA ကိုပြောပါတယ်
ဒီမုံတိုင်းဘိုချက်ကတော့ကန်းကမေးတင်နေပြီပေါ့နော်ကျော်တော့လက်ရှိစစ်တွေရဲ့မြောက်ဘက်လောက်မှာဒီမဲ့အနေထားရှိရတယ်နော်ဘိုချက်ကမုံတိုင်းရဲ့အဲ့ဒါရှေ့ပိုင်းဆက်မပြေဘူးကျက်ဆက်မပြေဘူးကျက်ဆက်တဲ့ချိန်မှာနေနေနေနေနေနေရင်တခါပြန်ပြီးတော့နောက်ဘက်ပိုင်းထပ်ပြီးတော့လာအောင်လို့နောက်ဘက်ပိုင်းအနေနဲ့ဒီကျင်းနေမုံတိုင်းရဲ့သဘောတရားကဒီမဲ့အတော့ဝင်အစီလုံးဖြတ်ပြီးပါလာတယ်ဒီကနည်းနည်းညိမ့်သွားဒါတော့မှလုံးဝညိမ့်သွားတာတော့ဟုတ်ဘူးအဲ့တော့ဘုံနဲ့တောင်းတူတော့ဝင်သွားလို့အချိန်တောင်းရပါမယ်။ညရမှာညလောက်မှာအတောင်းတူတော့ဒီကုန်းထဲကိုဝင်မဲ့နေတာရှိရမှာ
။ဆိုင်ကလုန်းမိုခါဟာအမြင့်ဆုံးလေတိုက်နှုန်းတစ်နာရီမိုင်130ကနေ138မိုင်နှုန်းရှိနေတာဖြစ်ပြီးတော့ကုန်းတွင်းပိုင်းဝင်ရောက်တဲ့အခါမှာလည်းအားအလွန်ကောင်းတဲ့မုန်တိုင်းဖြစ်ဆက်လက်တည်ရှိနေဦးမှာဖြစ်ပါတယ်။ဒါကြောင့်မုန်တိုင်းလမ်းကြောင်းမှာကြားရောက်တဲ့မြို့တွေရွာတွေတော့ထိခိုက်မှုရှိနိုင်ကြောင်းဦးလာထွန်းကဆက်ပြောပါတယ်။
ဒီခံရတဲ့ပုံလေးကိုရောက်သွားသူဆက်ပြီးရေးမဲ့အနေဒါမှလည်းဒီအားကောင်းတဲ့မုံတိုင်းချင်းနဲ့ပဲဆက်ရေးဦးမှာနောက်ရမှာတပြေးပြေးနဲ့အားပြုတ်ဆက်ကချင်းဘုံသွားချင်တော့ဟိုအများကြီးချက်ချင်းရောက်သွားတာမျိုးရှိတယ်။ဆိုတော့နောက်ပုံလေးမိုင်းကိုသူရောက်ပြီးပြေးပြေးနဲ့အားရော့သွားပြီးသွားပြီးအဲဒီလမ်းကြောင်းတစ်လျှောက်ကျတော့ပေးတာရှိတယ်မပြေးလို့သခိုင်းကိုချင်းလို့ပေါ့နော်အဲဒီလမ်းကြောင်းဖြတ်မယ်ဆိုတော့အဲဒီလမ်းကြောင်းမှာရှိတဲ့သူတွေဓာရီရတော့ဒီကိမ့်မှုရှိရောပါဘူးနော်
စစ်တွေပါဝင်မုံတိုင်းဘိုဟိုချက်မကြတဲ့နေရာတွေကတော့လေပူမှုပြင်းထန်တဲ့အခြေအနေရှိကြောင်းလည်းပြောပါတယ
်စစ်တွေကိုတဲ့မချက်ပါဘူးစစ်တွေတို့ကလည်းမုံတိုင်းဘိုဟိုချက်ရဲ့အောက်ကျပြီးနေတယ်အဲဒီအောက်ကျတဲ့နေရာတွေကပြန်ပြီးတော့ဒီတိုင်းလုံးပြင်းတဲ့အနေအထားရှိပြီးတော့စစ်တွေကတော့ပြင်းနေတဲ့အနေအထားရှိ
စစ်တွေမျိုးကလူမှုကူညီရေးဆောင်ရွက်သူစာရေးဆရာဝင်းဟင်အောင်ကတော့သူ့ဘဝသက်တမ်းမှာပထမဆုံးအဆိုးဝါးဆုံးမုန်တိုင်းနဲ့ကြုံတွေ့ရတာဖြစ်တယ်လို့ပြောပါတယ
်။ပြည်ပြည်ချင်းတွေကတော်တော်ကိုဆိုးရွားဘူး။ဒီကျွန်တော်တို့သက်တမ်းချောင်းမှာဒီလိုဆိုးရွားမုန်တိုင်းတစ်ခါမှမကြုံဘူးလို့ဒါပထမဆုံးကျွန်တော်ပြောလို့ရတယ်
။စစ်တွေမျိုးမှာဒီနေ့မနက်ပိုင်း9နာရီလောက်ကစတင်ပြီးတော့လေပြင်းတွေစတင်တိုက်ခတ်ခဲ့ရမှာ17နာရီလောက်မှာအပြင်းထန်တိုက်လာကြောင်းပြောပါတယ်။စစ်တွေမျိုးအတွင်ပျက်စီးမှုအခြေအနေကိုတော့အခုလိုဆက်ပြောပါတယ်။
အမှုတော်နဲ့အောင်ချေအမှုရဲ့ပုံစံတော့ဒီလိုနဲ့တော့ကျိုးသွားပြီကွာအင်ရှိပြလိုက်တယ်ဆိုရင်ဟိုဒီကျိုးရေပေါ်ပြက်စီးပြီးတော့ပြင်းနေတယ်ခုလက်ရှိအချိန်ရာဆိုရင်ဒီဒီဒီကနေကျလာတယ်ဒီကကျွန်တော်တို့အင်ရှိကရေလုံးချိကိုရောင်းနေပြီလက်ရှိမြေကြီးပိုင်းနေသားတွေကိုစောင့်ဝင်နေလို့ကျွန်တော်တို့ပြောလို့ရတယ်ဘယ်လောက်အချိန်နေဆိုတာကကျွန်တော်တို့နည်းပြောခဲ့တဲ့ကြာဒီရှင်မှာအင်ကိုဆောက်ဖို့ဆိုတာဘယ်မှမဖြစ်နိုင်တော့ဘူး
မိတ်ဆွေတွေနဲ့ဆက်သွယ်မိမြင်ရမှာတော့ဆက်သွယ်ရေးတာဝါတိုင်းကျူးသွားကြောင်းနဲ့မုံတိုင်းဆောင်စခန်းမှာရောက်နေသူတို့လေထဲလွင့်လာတဲ့သွတ်ပြားနဲ့ထိခိုက်တာတစ်ပင်ပြိတာတွေရှိကြောင်းကြားသိရတယ်လို့လည်းပြောပါတယ်။တခြားစစ်တွေမျိုးကန်တူကတော့ဆက်သွယ်ရေးတာဝါတိုင်းကျူးသွားတာကြောင့်ဖုန်းခေါ်ဆိုဖို့အခက်အခဲဖြစ်တာတွေရှိကြောင်းပြောပါတယ
်။စစ်တွေမှာတော့ဟိုအဆောက်အအုံများများပြည့်စုံရကျွန်တော်တို့ရှိရတယ်ဗျာ။တာဝါအဲ့တော့ဆက်သွယ်ရေးတာဝါတိုင်းကျူးသွားတာ။ဆုံးလိုက်ရတယ်ဒီမကောင်းဖြစ်နေတယ်ဗျာ။
ဒေသတွင်းသတင်းမီဒီယာတွေမှာတော့စစ်တွေမြို့မှာဒီရေတက်လာတာကြောင့်ပိတ်မိနေသူတွေရှိကြောင်းအရေးပေါ်ကယ်ဆယ်ဖို့လိုအပ်ကြောင်းဖော်ပြသလိုမောင်းတော်၊ကွာ၊တန်တွဲနဲ့တခြားမြို့တွေမှာလည်းဒီရေတက်တာဓာတ်တိုင်အနေနဲ့တစ်ပင်တွေပြိုလဲတာတွေရှိနေပါတယ်ခင်ဗျာ
။ဒါကတော့ဆိုင်ကလုန်းမိုခါရဲ့မုန်တိုင်းလမ်းကြောင်းနောက်ဆုံးရအခြေအနေကိုရန်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်တည်းပါပဲမုန်တိုင်းတန်ခံနေရတဲ့ရခိုင်ဘက်ကအခြေအနေတွေနဲ့ပတ်သက်ပြီးတော့ရခိုင်လွတ်တော်မတ်ဟောင်းဒေါခင်စောဝေကိုကျွန်မဆက်သွယ်မေးမြန်းကြည့်ပါရစေ။ရခိုင်ဘက်ကမိုခါဝင်ရောက်တဲ့အချိန်မှာတော့နေရင်ထဲမှာစောင့်နေရင်းနဲ့ရေတက်လာလို့ပိတ်မိနေတဲ့ဒေသခံတွေဖုန်းလိုင်းတချို့အဆက်အသွယ်ပြတ်တောက်သွားတဲ့အခြေအနေသူတိထားသမျှကို VOA မြန်မာပိုင်းကိုအခုလိုပြောပြပါရစေ။
ဒီစကေးပေါ်ပေါ်တော့ဒီမုန်တိုင်းကျနိုင်တဲ့နေရာတွေကိုလည်းပြောင်းချေဖို့သူတို့အဖြစ်လေးလုပ်ထားတယ်။ဒါတချို့ဆိုရင်ကအိမ်တွေကိုပန်းခိုင်းထားတယ်ရှိတယ်။အဲ့တော့အိမ်ကိုပန်းခိုင်းထားတဲ့အခါရေတွေကျလာတာတွေရှိတဲ့အတွက် အဲ့ဒီအင်းချင်းမှာပိတ်မိနေတာတွေရှိပါတယ်ဆိုပြီးသိနေကြတာရှိတယ်။အဲ့တော့ဒီအရေးပေါ်ဖြစ်စေဖို့ခွေးကတော့ပဲရှိပါတယ်။ဟိုတကယ်တကယ်တိုက်နေတဲ့အချိန်မှာကြာတော့လေ။အလေးလေးတော့တော်တော်ပြင်းလာပြီဆိုတော့ဟိုပေါ့နော်အချိန်လေးတော့ပဲပြေးရလိုက်တယ်။အရင်ကြီးကိုတိုက်နေတဲ့ဟာတွေပေါ့။အဲ့ဒါမှလင်းဆက်တဲ့ဖုံးတွေကိုလည်းဆက်ကြည့်ကြတယ်။နောက်တစ်ခါရပြီးတော့မှအဆုံးရေမဖုံးလို့ရပြီးတော့မှနေချင်တယ်လို့လည်းဆက်ကြည့်ကြတယ်။ဘယ်လိုမှမရတော့ပါဘူးဆုံးချက်လို့
Talking Software ကိုဆက်သွယ်မြင်းမြန်ခဲ့တာဖြစ်ပါတယ်ရှင်။မုံတိုင်းမိုခါရဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်။အရင်ဆုံးတော့ Democracy ရေးရာအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီကနေ့မေလ14ရက်နေ့မှာကျင်းပတဲ့ထိုင်းနိုင်ငံရဲ့ရွေးကောက်ပွဲရလဒ်ဟာအိန္ဒိယချင်းမြန်မာနဲ့ဆက်ဆံရေးမှာသိသာထင်ရှားတဲ့အပြောင်းလဲတွေဖြစ်လာဖို့ရှိမလား။ထိုင်းနိုင်ငံမှာတန်းနဲ့ချီပြီးတော့ရှိနေတဲ့မြန်မာရွှေပြောင်းလူသမားတွေအတွက်ရောဘလို့တက်ရောက်မှုတွေရှိနိုင်ပါသလဲ။ထိုင်းနိုင်ငံမှာနှစ်ပေါင်းများစွာမြန်မာလူသမားရေးဆောင်ရွက်နေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားရေးမှူးဦးထုချစ်ကိုမတ်ရင်ချင်းနိုင်ကဇွန်ကနေပြီးတော့ဆက်သွယ်မေးမြန်းထားတာရှူဇာနာစင်ပါရှင်။
နိုင်ငံရွေးကောက်ပွဲမဲရလက်ကဒီမြန်မာနဲ့ဟိုဆက်ဆံရေးအပေါ်မှာဘလို့အပြောင်းလဲတွေရှိလာမလဲလို့ဥထွတ်ချက်သုံးသပ်လဲ
။ခုဒီရွေးကောက်ပွဲမှာကျွန်တော်တို့ဘယ်ပါတီပဲနိုင်နိုင်ဟိုမြန်မာနဲ့ဆက်ဆံရေးကတော့တော်တော်တိတိတသာကြီးဟိုပြောင်းလဲတိုးတက်သွားမယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့မမြင်ရဘူး။ဆိုလိုချင်တာကတော့ဘယ်အစိုးရပဲတက်လာတက်လာသူတို့ကတော့ဒါအခုပုံစံနဲ့ဆိုညွန်ပေါင်းအစိုးရတွေပဲဖြစ်လိမ့်မယ်။ဆိုအများရန်ထိုင်းနိုင်ငံကစဉ်းစားချက်ကတော့သူတို့ရဲ့အမျိုးသားအကျိုးစီးပွားနဲ့သူတို့နိုင်ငံရဲ့ဒီစီးပွားရေးလုပ်ငန်းတွေပေါ်မှာပဲဟိုအဓိကစဉ်းစားတာမျိုးတွေကျွန်တော်တို့တွေ့ရတော့လေဆိုတော့ကျွန်တော်တို့နေနေရတော့တိတ်ပြီးတော့ဒီဘယ်ဆိုရပဲတက်ကျွန်တော်တို့မြန်မာပြည်နဲ့ဆက်ဆံရဲ့ဆက်ဆံသူတို့ဆက်ဆံမဲ့ဒီဟိုတိတာထင်ရှားတဲ့အဲ့လိုမျိုးနိုင်ငံခြားဆက်ဆံရေးမူဝါဒတွေအပြောင်းလဲရှိလိမ့်မယ်လို့တော့ကျွန်တော်တို့မတွေ့ရဘူးပြောဟုတ်ကဲ့
ဒါပေမဲ့ဒီမြန်မာနိုင်ငံလိုအခြေအနေမျိုးကြတော့ဆရာနာတင်ထားတဲ့နိုင်ငံလည်းဖြစ်တယ်ဆိုတော့ထိုင်းနိုင်ငံမှာအရင်အစိုးရတုန်းကလည်းဒါသူတို့ဒါဗိုလ်ချုပ်ဟောင်းနေပဲဖြစ်တယ်ပြီးတော့ဒီအာဏာသိမ်းခဲ့ထားတာပေါ့နော်အာဏာသိမ်းခဲ့တယ်ဆိုတော့ဒီစစ်တပ်ကနေပြီးတော့အာဏာသိမ်းပြီးဖြစ်လာတဲ့အစိုးရအနေနဲ့ဒီစစ်ကောင်စီနဲ့ဆက်ဆံရေးပိုင်းမှာတော်တော်လေးသူတို့ဟာထက်ထက်ဝင်ရှိခဲ့တယ်ဆိုတော့သုံးသက်ချက်တွေရှိနေတော့အခုရွေးကောက်ပွဲကနေတက်လာမဲ့အဲဒီညွန်ပေါင်းအစိုးရလိုမျိုးဒီမိုကရေစီကိုဟိုလိုလားတဲ့ဒီထိုင်းပါတီတွေဘက်ကတက်လာမယ်ဆိုလို့ရှိရင်စစ်ကောင်စီနဲ့ဆက်ဆံရေးမှာအ ਨੇ နဲ့အများအပြောင်းလဲတွေရောဖြစ်လာနိုင်လို့ရှိမှာရှိ
။ဟိုကျွန်တော်တို့ကတော့ဒီလိုမြင်နေပါတော့နှစ်ပိုင်းပေါ့နော်ဒီကျွန်တော်တို့နိုင်ငံရေးရတော့သူတို့ကလည်းကျွန်တော်တို့ပြောဘူးတယ်ဘယ်ကျွန်တော်တို့လည်းသိတယ်ပေါ့နော်ယဉ်နေတဲ့လူတွေဘယ်ဆိုးကပဲတက်တက်ပေါ့နော်လက်ရှိအစိုးရမှုဒီတဲ့ဆိုးတဲ့အစိုးရလည်းသူတို့ကတော့ဆက်ဆံမယ်ဆိုတဲ့ပုံစံမျိုးတော့ရှိတယ်ဒါပေမဲ့အချိန်တည်းမှာပဲကျွန်တော်တို့ကဒီမိုကရေစီရေးလှုပ်ရှားတက်ကြွရဲကျွန်တော်ထိုင်းနိုင်ငံမှာအခြေစိုက်ပြီးတော့ကျွန်တော်တို့ဟိုကျွန်တော်နိုင်ငံရေးဒီမိုကရေစီဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်တယ်ကျွန်တော်တို့အစိုးရပြောတဲ့ရှစ်ပြောင်းလူသမားရေးကိစ္စတွေအဲ့ဒါတွေကတော့အစိုးရပြောတယ်ကျွန်တော်တို့ရွေးကောက်ပွဲမတိုင်ခင်ကသူတို့ရဲ့ဒီထိုင်းနိုင်ငံရေးပါတီတွေရဲ့ကျွန်တော်တို့ဟိုမဲဆွယ်စည်းရုံးတဲ့ကိစ္စတွေမှာလည်းသူတို့ရဲ့ဒီအလုပ်သမားတွေပေါ်မှာထားတဲ့အလုပ်သမားရေးနဲ့ပတ်သက်ပြီးတော့တချို့ဟာတွေဟိုပြောတာမျိုးတွေတော့ရှိတယ်ဆိုတော့ဒီချိန်မှာတော့တစုံတရာကျွန်တော်တို့ရှစ်ပြောင်းလူသမားရေးကိစ္စတွေနဲ့ပတ်သက်လို့တော့ဟိုတစုံတရာတော့ဟိုအကောင့်ဘက်ကိုတော့နည်းနည်းတော့ဟိုတွားမယ်ဆိုတဲ့ပုံစံမျိုးတော့မြင်ရတယ်ဒါပေမဲ့ကျွန်တော်ပြောနှစ်ပိုင်းပေါ့နော်ဒါပေမဲ့တစ်ချိန်တည်းမှာလေသူတို့ကကျွန်တော်တို့ဒီဘက်ကိုဟိုအလေးပေးမယ်ဆက်ဆံမယ်ဆိုလို့ရှိရင်တော့မှပဲကျွန်တော်တို့ဒီစစ်အစိုးရလက်ရှိစစ်အစိုးရကိုတော့သူတို့ကတော့ဘယ်လိုပြောမလဲတွေ့ဖီပြီးတော့ဆက်ဆံမှာမဟုတ်ဘူးသူတို့စစ်အစိုးရကိုလည်းသူတို့ကမဖြစ်မနေတော့ဟိုဆက်ဆံရမှာပဲဆိုတဲ့ပုံစံမျိုးတော့ကျွန်တော်တို့တွေ့နေရတယ်ဗျာဟုတ်
ไทยปาร์ตี้ဘက်ကဒီတို့ရွေးကောက်ပွဲမဲဆက်စည်းရုံးတဲ့ခါမှာပေါ့เนาะမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အရင်အခုဆိုရင်ဒီရှင်နဝထရာဝင်းကြီးကျော်ဟောင်းရှင်နဝထရာရဲ့တမီးတို့ဘာလို့ဒီတို့ပါတီတွေဘက်ကမြန်မာနိုင်ငံနဲ့ဆက်ဆံရေးကြတော့ဘယ်လိုသုံးသပ်လဲရှင
်ဟိုအစောပိုင်းပေါ့ထူးထူးခြားခြားပေါ့အခုကတော့တကယ်ထိုင်းနိုင်ငံမှာเนาะနံပါတ်1ပြေးနေတယ်ပေါ့เนาะသူကထိုင်းဆိုတဲ့ဆိုတာပြောတဲ့တက်ဆင်ရှင်နဝထရာရဲ့တမီးဦးဆောင်တဲ့ပါတီရဲ့နောက်ပြီးတော့ကျွန်တော်တို့ moving forward ဆိုတဲ့ကျွန်တော်တို့အခုတော်တော်လေးတို့လူငယ်တွေကြားထဲမှာကျွန်တော်တို့ရေပန်းစားတယ်ပေါ့ဗျာအဲ့လူငယ်တွေဥဆောင်နေအရင်တော့ကဒါထိုင်းနိုင်ငံရဲ့ចောင်းသားတမကခေါင်းဆောင်နဲ့တကယ်စီးပွားရေးလူငယ်စီးပွားရေးလုပ်ငန်းရှင်ဥဆောင်နေအဲ့ပါတီတွေကတော့တစုံတရာတကယ်ဒီမိုကရေစီဘက်ကိုသွားမယ်ဟုတ်ကျွန်တော်တို့အာဏာသိမ်းတဲ့တော့မဟုတ်သိမ်းတော့မှာပဲထူးထူးခြားခြားအာဏာသိမ်းတော့လက်မခံဘူးဆိုတော့အဲ့လိုမျိုး statement ထုတ်ခဲ့တဲ့ပါတီနှစ်ခုဖြစ်တယ်လို့ပြောလို့ရတယ်ဒါပေမဲ့ကျွန်တော်တို့ကသတိထားတင်တာကတော့ဥပမာဖြင့်တက်ဆင်ဆနိုဝါထရာအာနာရတဲ့အချိန်မှာရောအဲ့ဒီကာလတုန်းကလည်းကျွန်တော်တို့စစ်အစိုးရပဲဥခင်ညွန့်တို့ဥခင်ညွန့်နဲ့တိုက်ရိုက်စီးပွားရေးလုပ်ငန်းတွေနဲ့သူတို့ဆက်ဆံတာမျိုးရှိတယ်ကျွန်တော်တို့အလုတ္တမရေးကိစ္စတွေမှာရောပဲဟိုကျွန်တော်တို့ဒီဆူနာမီဖြစ်ပြီးတဲ့အချိန်မှာလည်းအလုတ္တမရေးကိစ္စတွေမှာလည်းအဲ့ဒီပါတီအစိုးရဖြစ်နေတဲ့အချိန်မှာတော့မှပဲကျွန်တော်တို့အဲ့လိုမျိုးကူညီဆောင်ရွက်မှုတွေမရှိဘူးနောက်တစ်ခုကသူကိုယ်တိုင်ကလည်းဒီထိုင်းနိုင်ငံမှာအဲ့လိုကလူခွေချိုးဖောက်မှုတွေနဲ့အများကြီးရင်ဆိုင်ခဲ့ဘူးတဲ့ကျွန်တော်တို့ဒီဟိုအယတ္တာအစိုးရအာဏာရှင်လူမျိုးဖြစ်ခဲ့တယ်ဆိုတော့သူတမီးနိုင်လို့ရှိရင်လည်းကျွန်တော်ထင်ပါတယ်သူရဲ့လွန်မိုးမှုနဲ့သူရဲ့အရေးကတော့လွတ်မှာမဟုတ်ထင်တယ်ဆိုတော့ကျွန်တော်တို့ကအကြောင်းမလို့မပြောနိုင်ဘူးလို့ကျွန်တော်တို့ကပြောရတာနောက်တစ်ဖက်ကလည်းအစိုးရပြောတယ်ဟို moving forward ဆိုတဲ့ပါတီကြတော့ဒါဒီဘက်မှာလက်ရှိလည်းသူတို့လူငယ်တွေကတော်တော်လေးကိုဒါဒီမိုကရေစီအတွင်ကူးပြောင်းရေးသူတို့လည်းဒါအာဏာရှင်စစ်အာဏာရှင်တပိုင်းနိုင်ငံဖြစ်တော့ဒီမိုကရေစီအတွင်ကူးပြောင်းရေးကိစ္စတွေဆောင်ရွက်လိမ့်မယ်လို့တော့ကျွန်တော်တို့မျှော်လင့်တယ
်အဲ့တော့ဒီရွေးကောက်ပွဲကတက်လာမယ့်ဒီထိုင်းနိုင်ငံရေးပါတီပေါ့နော်ထိုင်းအစိုးရကဒီမြန်မာopposition နေပေါ့နော်ဒီထိုင်းနိုင်ငံနဲ့ထိုင်းမြန်မာနယ်စပ်မှာအခြေစိုက်နေတဲ့တိုင်းဒေသနဲ့ကိုင်ဖွဲ့စည်းပြီးနောက်ဒီ NUG လို့ဒီအမျိုးသားညီညွတ်ရေးအစိုးရလိုမျိုးပေါ့နော်တခြားဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေပေါ်မှာသူတို့ရဲ့သဘောထား policy ဘယ်လိုရှိလာနိုင်မှာရှိ
ထိုင်းနိုင်ငံသူတို့ခင်ဗျလဲသူတို့မှာလဲနှစ်ဖက်ထည့်ပြီးတော့ဆောင်ရွက်ရတာမျိုးရှိတယ်ကျွန်တော်တို့ဟိုဟိုငကူတွေကကျွန်တော်တို့88လာပြီးတဲ့တည်းကလဲကျွန်တော်တို့သူတို့အစိုးရကိုလဲဆက်ဆံတယ်ကျွန်တော်တို့လဲတစုံတရာအတိမတ်ပြုတယ်ကျွန်တော်တို့သူတို့ဖက်ကနေပြီးတော့တတ်နိုင်တဲ့အကူအညီတွေလူသားချင်းစာနာတဲ့ကိစ္စတွေအကူအညီတွေပေးခဲ့တာမျိုးတွေရှိတယ်ဒါကလက်တွေ့ပဲအခုလဲကျွန်တော်ထင်တယ်လက်ရှိကျွန်တော်တို့တော်လှန်ရေးကိုဥဆောင်နေပါတယ်ဆိုတော့အဖွဲ့အစည်းလူပုဂ္ဂိုလ်တွေကကျွန်တော်တို့ဒီထိုင်းအစိုးရကြီးပဲမဟုတ်ထိုင်းနိုင်ငံရဲ့နိုင်ငံရေးပါတီတွေအစိုးရဖြစ်နေဖြစ်မယ်အတိုက်ခံနေဖြစ်မယ်နိုင်ငံရေးပါတီတွေကိုကျွန်တော်တို့စနစ်တကျချင်းကပ်တင်တယ်နောက်တစ်ခုကထိုင်းနိုင်ငံမှာရှိတဲ့ကျွန်တော်တို့လူခွင့်ရေးလှုပ်ရှားတဲ့လူတွေရှိတယ်ကျွန်တော်တို့ပုံမှာကျွန်တော်နားလည်ပြီးတော့ကျွန်တော်တို့ပုံမှာကိုချင်းစာနိုင်တဲ့ကျွန်တော်တို့ပညာရှင်တွေရှိတယ်နောက်စီးပွားရေးလုပ်ငန်းရှင်တွေလည်းရှိတယ်ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့အနေနဲ့ကဘလောက်ကျွန်တော်တို့စနစ်တကျသူတို့ဟိုဟိုဆက်သွယ်ဆောင်ရွက်နိုင်လဲသူတို့နဲ့ကျွန်တော်တို့ဘယ်လိုမျိုးပူးပေါင်းဆောင်ရွက်နိုင်လဲအဲ့ဒီပုံမှာလည်းအများကြီးမူတည်လိမ့်မယ်လို့ကျွန်တော်ကတော့မြင်တယ်ကျွန်တော်မြင်တာတော့လက်ရှိပေါ့ဗျာဥပမာ UNG ဆိုလို့ရှိရင်သူကဟိုထိုင်းနိုင်ငံကိုစနစ်တကျချင်းကပ်ပြီးတော့ထိုင်းနိုင်ငံနဲ့ပတ်သက်ပြီးတော့တစုံတရာပူးပေါင်းဆောင်ရွက်နိုင်တဲ့နီလန်းချာလာတဲ့ကျွန်တော်တို့ဒီနိုင်ငံခြားတိုင်းပြည်တွေမှာသွားပြီးတော့ဟိုအခြေချပြီးတော့သူတို့အဲ့ဒီအဲ့လှုပ်ရှားမှုတွေလောက်တာကိုသူတို့ပိုအာတံမှုရတယ်။ဒါကြောင့်မလို့အဲ့ကိစ္စကြောင့်မလို့ထိုင်းနိုင်ငံထိုင်းအစိုးရနဲ့ထိုင်းလူမျိုးတွေထိုင်းကျွန်တော်တို့နိုင်ငံရေးပါတီတွေကိုလည်းလက်ရှိတော်လည်းရေးလုပ်နေတယ်ဆိုတော့လူပုဂ္ဂိုလ်အဖွဲ့အစည်းတွေအနေနဲ့ဟိုစနစ်တကျတော့ဆောင်ရွက်တင်တယ်။ဒါသူတို့ရှိမှလည်းကျွန်တော်တို့ကိုကူညီဆောင်ရွက်ပေးနိုင်တဲ့အနေအထားတွေဟိုတွေ့နေရတယ်လို့ကျွန်တော်အနေနဲ့ဟိုပြောချင်ပါတယ်ဟုတ်ကဲ့
။ဥတုချက်ဆိုလို့ရှိရင်ထိုင်းနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်နေတဲ့လူလည်းဖြစ်တယ်။နောက်ထိုင်းနိုင်ငံကြီးအပြောင်းလဲတွေကိုလည်းအများကြီးကြုံတွေ့ခဲ့ရတဲ့လူလည်းဖြစ်တဲ့အခါကျတော့အခုကျင်းပတဲ့ဒီထိုင်းနိုင်ငံရဲ့ရွေးကောက်ပွဲကဘယ်လောက်ထိအရေးပါတယ်လို့မြင်ပါရှာ
။အော်ဒါတော့ကျွန်တော်တို့ထိုင်းလူမျိုးတွေကြီးပဲမဟုတ်ဘူးပေါ့နော်။ဒါကျွန်တော်တို့ထိုင်းနိုင်ငံမှာကျွန်တော်တို့မိကိုပြီးတော့ပဲနေရလို့ပြောပေါ့နော်။ကျွန်တော်တို့ဒီကျွန်တော်လေငါတန်းရှိတဲ့ဒီမှာရှစ်ပေါင်းလို့သမားတွေအနေနဲ့ကလည်းဒီထိုင်းရွေးကောက်ပွဲရဲ့အရှုံးနိုင်ငံအများကြီးကျွန်တော်တို့အတွက်လည်းဟိုအရေးကြီးပါတယ်။အစောကပြောသလိုမျိုးကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့လူမျိုးလက်ရှိရွှေပြောင်းလို့သမားတွေရဲ့အရေးကိုတစုံတရာဟိုဒီမိုကရေစီနီလန်းချကြလူခွင့်ရေးရွှေတော်ကကြည့်ပြီးတော့ကျွန်တော်တို့ဟိုကူညီဆောင်ရွက်ပေးနိုင်တဲ့နိုင်ငံရေးပါတီလက်ရှိနိုင်တယ်ဒါကြောင့်မလို့အဲ့ဒီပါတီတွေကအနံ့ရလို့ရှိရင်ဘာပဲပြောပြောမြန်မာစိုးရနဲ့ဆက်ဆံတဲ့အပိုင်းကတစ်ပိုင်းဖြစ်လိမ့်မယ်ကျွန်တော်တို့ထိုင်းနိုင်ငံမှာရှိပြီးတဲ့အနေထားရောက်နေတဲ့မြန်မာတွေရွှေပြောင်းလို့သမားတွေကိုသူတို့ဆက်ဆံတဲ့အပိုင်းပေါ့နောက်တစ်ခုကဒီနေဆက်တွေမှာရှိတဲ့တိန်းနဲ့ရှိတဲ့ကျွန်တော်ဒုက္ခတဲ့ကိစ္စတွေလည်းဟိုအများကြီးရှိပါတယ်ဒါကြောင့်မလို့ဒါဒီထိုင်းနိုင်ငံရဲ့လက်ရှိအခုလာမဲ့14ရက်နေ့ပေါ့နော်တင်းကြီးနေရွေးကောက်ပွဲကထိုင်းလူမျိုးတွေကြီးပဲမဟုတ်ကျွန်တော်မြန်မာနိုင်ငံသားတွေမြန်မာရှေ့ပြောင်းလို့သမားတွေအတွက်လည်းအင်မတန်အရေးကြီးတဲ့ကျွန်တော်တို့ရွေးကောက်ပွဲလို့ကျွန်တော်အနေနဲ့ဟိုပြောချင်ပါတယ်ဟုတ်က
ဲ့အခုကျွန်တော်တို့အင်တာဗျူးနေတဲ့အချိန်ကထိုင်းနိုင်ငံမှာဒါရွေးကောက်ပွဲကျင်းပတဲ့ရက်လည်းဖြစ်နေပြီးတော့ဒီသူတို့ရဲ့ရွေးကောက်ပွဲရလက်ကိုပေါ့နော်ကျမတို့ကအတိအကျလည်းမသိရသေးဘူးပေါ့လေဆိုတော့အခါမှာအဲ့တော့ဒီထိုင်းနိုင်ငံဒီရွေးကောက်ပွဲကနေပြီးတော့တက်လာမယ့်အစိုးရကဒီမြန်မာရွှေပြောင်းအလုပ်သမားတွေနဲ့ပတ်သက်ပြီးတော့ပေါ့နော်သူတို့ရဲ့ချမှတ်မဲ့မူဝါဒအပေါ်မှာရောဒါဥထုချစ်တို့ဘယ်လိုမျှော်လင့်ချက်တွေရှိလဲရှင့
် ဟိုအနည်းဆုံးပေါ့ဗျာအစိုးရတို့ကကျွန်တော်တို့ရှေ့ပြောင်းလို့မာရေးကိစ္စကိုသူတရားမပြောတော့မှာပဲတချို့နိုင်ငံရေးပါတီတွေကစက်စီယုံတဲ့ချိန်မှာဥပမာဖြစ်ဟိုသူတို့လူမျိုးတွေအတွက်ပေါ့နော်အလို့သမားတွေအတွက်ကျမ်းမာရေးကိစ္စတွေသူတို့အဲ့ဒီမျိုးဟိုဘယ်လိုပြောတက်ကျမ်းမာရေးကိစ္စတွေဘယ်လိုဆောင်ရွက်မယ်ပညာရေးကိစ္စတွေဘယ်လိုဆောင်ရွက်မယ်အဲ့ဒါမျိုးတွေစီယုံလို့ရှာမှုရှိတယ်နောက်တစ်ခုစိတ်ဝင်စားတာကသူတို့ရဲ့အခြေခံပေါ့နော်ဒါထိုင်းလူမျိုးထိုင်းအလို့သမားတွေအခြေခံလားဆိုတော့ဘန်ငွေ600အဓိကတော့သူ900 915ချက်ထိသူတို့အခြေခံလားဆိုတာတတ်မှတ်မယ်လို့တမ်းမှတ်ပေးမယ်ပေါ့သူတို့ပါတီတာအနိုင်ရလို့ရှိရင်ဒိုဒီမိုထိုင်းနိုင်ငံမှာကျွန်တော်တို့အခြေခံဘွဲတစ်ခုရတာနဲ့အဲ့ဒီကဝန်ထမ်းခန့်လို့ရှိရင်အနည်းဆုံးဘတ်ငွေ2000ကနေစပြီးတော့ပေးပါမယ်ဆိုတဲ့အထိသူတို့မက်ဆေ့ချ်ဆေးရုံးမှုတွေရှိတယ်အဲ့ဒါကိုကျွန်တော်ကပြန်ပြီးတော့အဲ့ဒါလေးကိုကျွန်တော်ပြန်ကြည့်မယ်ဆိုလို့ရှိရင်တေချာတစ်ခုကတော့သူတို့အနေနဲ့ထိုင်းအလုပ်သမားတွေကိုအစိုးရပြောတဲ့အခြေခံလက်စားတွေတိုးမြှင့်မယ်လူမှုဖူလုံရေးခန်းစားခွင့်တွေကျွန်တော်တို့တိုးမြှင့်ပေးမယ်ဆိုလို့ရှိရင်တော့ဒါကကျွန်တော်တို့နောက်ဆက်တွဲကမြန်မာရွှေ့ပြောင်းအလို့သမားတွေကတော့ဘလူနီးနဲ့ဖြစ်ဖြစ်အနေနဲ့များတော့အဲ့ဒီခွင့်ယူတော့သူတို့ခံစားမှာပဲဆိုတော့အကြောင်းမလို့ကျွန်တော်တို့အနေနဲ့ကတော့ဒီအချို့သူတို့အခုအဲ့လိုမျိုးမဲဆွယ်စည်းရုံးမှုအတိုင်းပဲပြောတကယ်လို့အကောင့်တွေပေါ်ပေးမယ်ဆိုလို့ကျွန်တော်အဲ့ဒီပါတီတွေအနိုင်ရသွားမယ်ဆိုလို့တော့ဘာပဲပြောပြောရွှေ့ပြောင်းအလို့သမားတွေရဲ့ကျွန်တော်တို့အခြေခံလစာကျွန်တော်လူမှုဖူလို့ရေးအခွင့်ရေးတွေပညာရေးအချို့မြတ်တွေပညာရေးအခွင့်လန်းတွေတော့ပို့ပြီးတော့ဟိုရလာလိမ့်မယ်လို့ကျွန်တော်အနေနဲ့ပြောလဲမှာတော့
ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အပြောင်းလဲဖြစ်ဖို့အရေးမျှော်လင့်ချက်ကိစ္စမှာရော
အခုဒီထိုင်းရွေးကောက်ပွဲကနေပြီးတော့တက်လာမယ်ဒီအစိုးရနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုဥထွတ်ချစ်တို့ဘက်ကတိတ်ပြီးတော့မျှော်လင့်ချက်တွေမရှိဘူးဆိုတဲ့အပိုင်းမှာရောဘာကြောင့်လဲရှင
်ဟိုအစိုးရမျှော်လင့်ချက်ဆွေးနွေးမှာလဲဆိုတော့ထိုင်းနိုင်ငံမှာလက်ရှိမြင်နေရတာကဒီပါတီတစ်ခုကနေပြီးတော့ပါတီတစ်ခုကနေပြီးတော့အစိုးရပါတီတခုတည်းကနေပြီးအစိုးရဖွဲ့ဖို့ဆိုတာတော့ကျွန်တော်တို့ဒီလက်ရှိအနေအထားကိုကျွန်တော်အတွေ့အကြုံကတော့မဖြစ်နိုင်တဲ့အနေအထားဖြစ်တယ်။နောက်တစ်ခုဒါသူတို့ညွန့်ပေါင်းဆိုးရပဲဖြစ်လိမ့်မယ်။ပြဿနာသူတို့ရဲ့အစိုးရပြောတဲ့ဒီအခုကျင့်သုံးနေတော့ပေါ့နော်ဒီဟိုဥစားအဖွဲ့စည်းပုံအခြေခံဥပဒေရလဲဟိုကျွန်တော်တို့ရဲ့အခြေခံဥပဒေထောက်မှပို့ဆိုးသလားတော့ပြောလို့ရမလားမသိဘူး။ဥမာဖြစ်ပြီးခဲ့တဲ့ဆေးဆိုးရခံထားတဲ့ကျွန်တော်တို့သူတို့ခေါ်တဲ့အထက်လွှတ်တော်250ရှိတယ်။အဲ့250ကလည်းစစ်တပ်ကပဲခန့်ခဲ့ပေးတာဆိုတော့အဲ့250မဲကအစိုးရပြောတဲ့ဒီအခုလက်ရှိနာမည်ကြီးနေတယ်အစိုးရဖွဲ့ထိုင်းတို့ဥစား moving forward party တို့ကတော့အဲ့ဒီ250မဲကသူရမှာပေါ့ဆိုတော့အစိုးရပြောတဲ့ဒီအောက်လွတ်တော်ပေါ့နော်ဒီအောက်လွတ်တော်ရထက်လွတ်တော်ပေါ့နော်ပေါင်းပြီးတော့ဖွဲ့ရတယ်ဆိုတော့ကျွန်တော်ထင်တယ်သူတို့နိုင်ရင်တော့မှပဲဟိုအစိုးရဖွဲ့နိုင်ပါမလားဆိုတော့ဟိုစိုးရင်ကျတော့ကျွန်တော်တို့မှရှိတယ်ပြီးခဲ့တဲ့ရွေးကောက်ပွဲလိုမျိုးပဲလက်ရှိအာဏာရထားတဲ့ you know ဝင်းချုပ် you know စစ်ဟိုပါပေါ့အာဏာသိမ်းကောင်းဆောင်ဒီ project ပဲဥဆောင်တဲ့ပါတီတွေကပဲအစိုးရဖွဲ့နိုင်မလားဆိုတော့မေကွန်းထုတ်ဆက်ကိစ္စရရရှိနေတယ်။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့ဒီထိုင်းနိုင်ငံကြီးရဲ့ရွေးကောက်ပွဲရဲ့ကျွန်တော်တို့ရွေးကောက်ပွဲကြောင့်မလို့ပေါ့နော်ဘယ်သူပဲနိုင်နိုင်ကျွန်တော်တို့ရဲ့မြန်မာပြည်နိုင်ငံကြီးမြန်မာပြည်ရွှေ့ပြောင်းလို့တမအရေးရပြီးတိတ်ပြီးတော့ဟိုညှော်လင်းချက်ကြီးကြီးမားမားကြီးဟိုထားလို့မရဘူးဆိုတာပဲကျွန်တော်ထပ်ကပြောချင်ပါတယ်
ကျေးဇူးပါဦးချစ်စ်အခုလိုအချိန်ပေးပြီးတော့ကျမတို့မိကွန်းတွေဖြည့်ချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါဗျာကျေးဇူးတင်ပါတယ
်။ထိုင်းနိုင်ငံမှာကျင်းပနေတဲ့ရွေးကောက်ပွဲရလဒ်ကထိုင်းမြန်မာနှစ်နိုင်ငံဆက်ဆံရေးပေါ်အပြောင်းလဲဖြစ်စေမလားဆိုတဲ့တက်ရောက်မှုတွေအကြောင်းကိုဦးထုချစ်ကိုမဲ့ရင်ချင်းနိုင်ငံဆက်သွယ်မေးမြန်းထားတဲ့ဒီမိုကရေစီရေးရာစီစဉ်မှာရှင်။VOA American တန်ရဲ့တနင်္ဂနွေနေ့ညထုတ်လွှင့်ချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြခင်မှာတော့တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမီဒီယာမြင်ကွင်းကျယ်အစီအစဉ်နဲ့မြန်မာပြည်မှပေးစာများကမ္ဘာတစ်လွှားထူးခြားစံပြသတင်းများအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ
်။မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ရဲ့တနင်္ဂနွေနေ့ညအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။လိုင်းဒိုမီတာ19 kHz 15653ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ဒီတနင်္ဂနွေနေ့ညတိုင်းအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။မြန်မာပြည်မှပေးစာများမြင်ကွင်းကျယ်အစီအစဉ်နဲ့ကမ္ဘာတစ်လွှားထူးခြားစံပြအစီအစဉ်မတိုင်ခင်မှာကမ္ဘာမီဒီယာမြင်ကွင်းကိုတင်ဆက်ပေးကြပါရစေ။ဒီသတင်းပတ်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာတော့တရုတ်မူဝါဒအရွေ့ NUG ဘလို့တုံ့ပြန်ဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါတယ်။တလောတော့ကတရုတ်နိုင်ငံသားရဲ့ဝန်ကြီးရဲ့ခီးစဉ်ပါဝင်တရုတ်ရဲ့ပြောဆိုပြုမူပုံတွေအရမြန်မာပေါ်မှာတရုတ်ရဲ့မူဝါဒပြောင်းလဲလာတာကိုတွေ့ရပါတယ်။တရုတ်နဲ့နိုင်ငံတကာတွေ့ဆုံဆွေးနွေးရေးကိုဥတီနေပုံရတာကို NUG နဲ့တော်လိုင်းအင်အားစုတွေဘက်ကဘလို့ကင်တွယ်မှာမလဲဆိုတာကိုစောင်းမရှင်ပြေသွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေတရုတ်မူဝါဒအရွေတွဲဆောင်ဆွေးနွေးရေးစီဥတီလာတဲ့နိုင်ငံတကာအခင်းအကျင်းကို NUG ဘယ်လိုတုံ့ပြန်မလဲဆိုတဲ့အကြောင်းကိုတင်ပြသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါပြီးခဲ့တဲ့သတင်းပတ်ထဲမှာကုလအတွင်းမှုဂျိုဟောင်ဘန်ကီမွန်းနဲ့တရုတ်နိုင်ငံသားရေးဝန်ကြီးဂျင်ကန်းတို့နေပြည်တော်ကိုတွားရောက်ခဲ့တဲ့သတင်းဟာမီဒီယာတွေမှာဦးစားပေးသတင်းထူးခြားသတင်းဖြစ်ဖော်ပြကြတာတွေ့ရပါတယ်ဘန်ကီမွန်ခီးစဉ်တဲ့တရုတ်နိုင်ငံသားရေးဝန်ကြီးခီးစဉ်ကပုံမလှုပ်ခတ်ခဲ့တယ်လို့ဆိုရမှာပါတရုတ်ဟာသဘောထားပြောင်းသွားပြီလားစစ်ကောင်စီဘက်မှရပ်တည်လိုက်ပြီလားဆိုတဲ့မေးခွန်းတွေစိုးရိမ်တန်တွေထွက်ပေါ်လာတာတွေ့ရပါတယ်ထူးခြားတာကတော့ဘန်ကီမွန်ရဲ့ခီးစဉ်အတွင်းမှာတမရဟောင်းဦးသိန်းစိန်ကိုတွေ့ဆုံခဲ့တာတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးယုံဒါရိုက်တာဖုန်ရှုပင်ကအေဘီလာထဲမှာစစ်ကောင်ဆောင်ဟောင်းဦးတန်းရွှေကိုတွေ့ဆုံခဲ့တာဒီပဲဖြစ်ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးနေပြည်တော်ကလာရောက်တဲ့ခီးစဉ်နဲ့ပတ်သက်ပြီးစစ်ကောင်စီရဲ့မြန်မာအလင်းသတင်းစာကယခုကဲ့သို့ခီးစဉ်လာရောက်မှုမှာနှစ်နိုင်ငံချစ်ကြည်ရင်းနှီးမှုကိုဖော်ပြနေသည်သာမကတရုတ်နိုင်ငံအနေဖြင့်နိုင်ငံတကာမျက်နှာစာတွင်မြန်မာဘက်ကရပ်တည်မှုကိုပြသခြင်းပင်ဖြစ်ကြောင်းလို့မေ3ရက်နေ့ကရေးသားထားတာတွေ့ရပါတယ်။ဒါ့အပြင်ဆောက်ချိုင်းနာမော်နင်းပို့စ်သတင်းစာကတော့စစ်ကောင်စီကိုစီးပွားရေးအကူအညီပေးမယ်လို့ကတိပြုခဲ့ပေမဲ့စစ်ကောင်စီကိုအတိမတ်ပြုတယ်လို့ပြောဆိုခဲ့ခြင်းမရှိဘူး။တရုတ်နိုင်ငံအနေနဲ့နိုင်ငံတကာစင်မြင့်မှာမြန်မာဘက်ကရပ်တည်တယ်လို့ဖော်ပြထားတာလည်းမတွေ့ရဘူးလို့ AFP သတင်းကိုကိုးကားရေးသားထားပါတယ်
။မေလ3ရက်နေ့မှာ South China Morning Post ကစစ်ကောင်စီကိုအတိအမှန်မပြုတာရပ်တန့်ပြီးမြန်မာကိုစီးပွားရေးအကူအညီပေးဖို့ကတိပြုလိုက်တဲ့ဆိုတဲ့စောင်းပါကိုဖော်ပြပါတယ်။အဲ့ဒီစောင်းပါမှာတရုတ်နိုင်ငံသားရဲ့ဝန်ကြီးဟာမြန်မာနိုင်ငံတည်ငြိမ်ရေးကိုအလေးထားပြောကြားခဲ့ပြီးနိုင်ငံတကာကိုလည်းမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုလေးစားဖို့တိုက်တွန်းပါတယ်။တရုတ်မြန်မာအိမ်နီးစင်ကောင်ဆက်ဆံရေးကိုချီးကျူးလိုက်ပြီးမြန်မာကိုစီးပွားရေးအထောက်ပံ့ပေးပါမယ်။နိုင်ငံသားကောင်းမွန်တဲ့အနာဂတ်ကိုတည်ထောင်မယ်လို့ကတိပြုခဲ့ပါတယ်။ဒီလိုပြောဆိုတာတွေဟာတရုတ်အစိုးရအနေနဲ့စစ်ကောင်စီကိုအတိမတ်ပြုတယ်လို့အတိတ်ပဲကောက်လို့မရနိုင်ပါဘူးလို့တရုတ်ရေးရာလေးလာတုံးသက်သူတွေကပြောဆိုကြောင်းနဲ့နိုင်ငံတကာပြစ်တင်ရှုတ်ချမှုတွေပဋိပက္ခတွေဒီလောက်ပြင်းထန်နေတဲ့ကြားမှာစစ်ကောင်စီဟာနိုင်ငံကိုနိုင်နိုင်နေနေထိ ंछ ုံနိုင်ပါမလားဆိုတာကိုတရုတ်ကတန်တရားနဲ့စောင့်ကြည့်နေဆဲဖြစ်တယ်လို့យေတာထားပါတယ်။ဒါအပြင်ဆောင်းပါမှာတရုတ်ဟာစစ်ကောင်စီနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိပေမဲ့တရားဝင်အတိမတ်ပြုရေးဆိုတာကိုတော့ထိန်းထားဆဲဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ပုံမှန်ဆက်ဆံရေးကိုသာစ조사ဖော်ဆောင်နေခြင်းဖြစ်ပါတယ်။ဒီလိုအချိန်မှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေတိုးချဲ့လုကိုင်းရင်တရုတ်အတွက်အကျိုးမရှိနိုင်ပါဘူး။လုံခြုံရေးစိတ်မချရတဲ့အပြင်မြန်မာပြည်သူလူထုရဲ့တရုတ်ဆက်ကြည်ရေးစိတ်ဓာတ်ပိုကြီးထွားလာနိုင်တယ်ဆိုတာသတိပြုသင့်တယ်လို့တရုတ်နိုင်ငံအရှိတောင်အာရှရေးရာညွှန်ကြားရေးမှူးရှူလင်းဘင်ရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါတယ်
။မြန်မာမဟာဗျူဟာနဲ့မူဝါဒလေးလာရေးအင်စတီကျူ ISP မြန်မာကလည်းအခုလိုတရုတ်နိုင်ငံထိပ်ပန်းအရာရှိတွေမြန်မာနိုင်ငံကိုခတ်ဆိတ်ဆိတ်ရောက်လာတာဟာမြန်မာအရေးမှာတရုတ်နိုင်ငံရဲ့မူဝါဒအထိုင်သင့်ပြန်ချတာဖြစ်နိုင်တယ်လို့သုံးသပ်ထားပါတယ်။ဒါအပြင်ထွက်ပေါက်မဲ့နေတဲ့မြန်မာနိုင်ငံရေးကိုဖြည့်ရှင်းဖို့ကြိုးစားရမှာအနောက်နိုင်ငံတွေအလှော်နဲ့အာဆီယံအလှော်နှစ်လွှာရှိရာကတရုတ်ကဥဆောင်ပြီးလှုပ်ဆောင်လာတဲ့အိမ်နီးချင်းတန်တမာရေးအားထုတ်မှုနေပါဟုဒီပလိုမေစီအလှော်ဆိုပြီးထပ်တိုးလာနိုင်ခြေရှိတယ်။ဒါဟာမြန်မာအရေးအကျတဲ့ဖြည့်ရှင်းရေးမှာစစ်ကောင်စီထွက်ပေါက်လှအောင်တရုတ်နိုင်ငံကဒုတိယအခွင့်အရေးပေးတဲ့ပုံစံဖြစ်နိုင်တယ်။တရုတ်ဟာ Track 1.5 ဆွေးနွေးပွဲတွေမှာနောက်ွယ်ကဖြစ်ဖြစ်ပေါ်ပေါ်တင်တင်ဖြစ်ဖြစ်ပါဝင်နေတာကိုပိုတွေ့လာရနိုင်တယ်လို့အကဲဖြတ်ထားပါတယ်။
ဘလိုပဲဖြစ်ဖြစ်ပြီးရတဲ့နှစ်နှစ်အတွင်းစစ်ကောင်စီနဲ့ NUG ဦးဆောင်တဲ့ဒေါ်လာရင်းအင်အားစုတွေကြားမှာစောက်ကြီးအကဲခတ်ရင်ငြိမ်နေခဲ့တဲ့တရုတ်ရဲ့မူဝါဒပြောင်းလဲလာတဲ့သဘောဖြစ်ပါတယ်။နိုင်ငံရေးအကဲခတ်တွေကတော့တရုတ်ရဲ့မူဝါဒပြောင်းလဲလာတာဟာ NUG နဲ့ဒေါ်လာရင်းအင်အားစုတွေအပေါ်အားမရမှုတွေကြောင့်ဖြစ်နိုင်တယ်လို့လည်းဆိုကြပါဗျ။ တရုတ်နိုင်ငံသားရဲ့ဝင်ကြီးရဲ့နေပြည်တော်ခီးစင်ရဲ့အကျိုးသက်ရောက်မှုအဲ့ဒီအကျိုးသက်ရောက်မှုတွေကို NUG အနေနဲ့ဘလို့တုတ်ပြန်တင်တယ်လဲဆိုတာကိုတရုတ်မြန်မာဆက်ဆံရေးစောင့်ကြည့်လေ့လာနေတဲ့အမျိုးသမီးလူအခွင့်ရေးတက်ကြွလှုပ်ရှားသူတူကအခုလိုပြောပါတယ
်ဒီနှစ်နှစ်ကာလမှာတော့ဆိုရင်ကျမတို့တရုတ်နဲ့မြန်မာဆက်ဆံရေးကိုလေ့လာတဲ့သူတွေအများစုသတိထားမိတာပေါ့နော်တရုတ်ကနှစ်ဖက်စလုံးကိုစောင့်ကြည့်နေတယ်သူကချန်စီယိုပေါ်မှာထိုင်နေတယ်ဘယ်ဘက်ကိုတိတိကျကျပါမယ်ဆိုတာတော့ပြထားဘူးပေါ့နော်သူတို့ရဲ့နိုင်ငံတကာဆက်ဆံရေးအမှုအကြီးအကဲဒါပေမဲ့လွန်ခဲ့တဲ့5-6လတည်းကစပြီးတော့တရုတ်ကဒီဇက်ကဆာကအင်အားပုတ်ကြည့်ပြီးတော့ဇက်ကဆာကနိုင်မဲ့ကိန်းရှိရလို့တွက်ချက်လိုက်ပုံရှိတယ်ဇက်ကဆာကိုနိုင်မဲ့လို့ထင်တာတကြောင်ပေါ့နော်သူတို့ရဲ့ investment တွေကိုညံ့ညံ့အကောင့်ထဲပေါ်လာခြင်းတော့ NUG ကိုလည်းအပီဒီအက်ဖ်တီကိုလည်း weak ဖြစ်တယ်ဇာကာဆာကိုကိုယ်အောင်မတိုက်နိုင်ဘူးဇာကာဆာဘက်ကပဲရက်တော်မယ်ဆိုတာကိုသူက publicly တရားလိုက်ပုံရပါတယ်ဒုတိယမေကွန်အန်ယူဂျီကရှင်းပြတင်တာကတကယ်ကြတော့ဇာကာဆာကလည်းဒီနိုင်ငံကိုဘလို့မှ control လုပ်နိုင်တဲ့အခြေအနေမရှိဘူးမြေပြင်ပေါ်မှာ control မလုပ်နိုင်တဲ့အခြေအနေတွေရှိတဲ့အပြင်အခုဆိုရင် PDF တွေကလည်းဆက်တိုက်နေမှာဆိုတဲ့အတွက်တရုတ်ကဒီသူတို့ရဲ့အကျိုးစီးပွားအတွက်ကိုသူတို့ကတာတိုပဲကြည့်တယ်လို့နားလည်အောင်ရှင်းပြပြီးတော့ကိုယ့်ဘက်ပြန်ပါလောင်လုပ်တင်တယ်နောက်ပြီးတော့ NUG ကလည်းတရုတ်ကိုပြောပြတင်တာ NUG အစိုးရဖြစ်တဲ့အခါမှာဆိုရင်လည်းတရုတ်အကျိုးစီးပွားတွေဆုံးရှုံးမှာဆိုတာမဟုတ်ဘူးတရုတ်နဲ့လည်းဆက်လက်ပြီးတော့အလုပ်လုပ်မယ် reassurance ကိုလည်းဟိုပြောနိုင်ကောင်းမယ်လို့မြင်ပါတယ်ရှင
်တရုတ်ဟာမြန်မာအရေးမှာအရေးပါတယ်ဆိုတာကတော့အထူးပြောစရာလိုမယ်မထင်ပါဘူးတရုတ်ရဲ့ပြောင်းလဲလာတဲ့မူဝါဒအာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားရဲ့သဘောထား Track 1.5 ဆွေးနွေးပွဲတွေဟာတွဲဆောင်ဆွေးနွေးရေး Dialogue စီကိုပဲဥတည်နေကြရဆိုတာထင်ရှားပါတယ်ဒီလို Dialogue စီဥတည်နေတာကို NUG EAO တွေနဲ့တော်လိုင်းရေးအင်အားစုတွေဘယ်လိုသဘောထားကြမလဲနိုင်ငံရေးအကဲခတ်တွေကတော့ NUG အနေနဲ့တွဲဆောင်ဆွေးနွေးရေးအပေါ်ဘယ်လိုသဘောထားတယ်ဆိုတာရှင်းလင်းပြီးလက်တွေ့ကြတဲ့မူဝါဒတစ်ခုလိုအပ်နေတယ်။ဒါအပြင်စီရေးအရာလေအခုတည်းပုံမူထိရောက်တဲ့စူဖွဲ့မှုမျိုးဗျူဟာကျတဲ့တုံ့ပြန်မှုမျိုးတွေလိုအပ်နေတယ်လို့ဆိုကြပါတယ်ခင်ဗျာ
။တရုတ်မူဝါဒအရွေ NUG ဘလို့တုံ့ပြန်ဆိုတဲ့ခေါင်းစဉ်နဲ့အလိမ္မာနဲ့အတူပြည်သွင်းနိုင်တင်ဆက်ပေးထားတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်အာနာသိမ့်မှုအလွန်မှာတော့စစ်အသုံးစရိတ်ဟာ3စနီးပါးမြင့်မားလာပါတယ် ISP မြန်မာရဲ့ဒီသတင်းပတ်မြင်ကွင်းကျယ်မှတ်စုမှာဒီအကြောင်းချင်းရာကိုအချက်အလက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားတာရှုစားနာဆင်ပါရှင်
ဒီဘက်မှာတော့ ISP မြန်မာရဲ့ကပြင်ရဝန်းကနေနှစ်ပတ်တခါစာဖတ်သူတွေကိုဖြန့်ဝေနေတဲ့ insight email မှာပါဝင်တဲ့စစ်သုံးစီပိုများလာတဲ့အကြောင်းကိုတင်ပြသွားမှာပါ။အာနာသိမ့်ပြီးနောက်ပိုင်းပြည်တော်စုဘတ်ဂျက်မှာစစ်ကောင်စီရဲ့စစ်သုံးစီဟာသုံးစာနေပါပြန်တက်လာပါတယ်။အာနာသိမ့်ပြီးနောက်စစ်ကောင်စီကဘန်နာနှစ်ကိုဧပြီလကနေစတင်ပြီးမတ်လမှာအဆုံးသတ်ဖို့ပြောင်းလဲသတ်မှတ်ခဲ့ပါတယ်။အခု 2023-2024 ဘန်နာနဲ့ဟာအဲ့ဒီအပြောင်းလဲနောက်ပိုင်းနှစ်ပြည့်ရေးဆွဲထားတဲ့ဒုတိယမြောက်ဘန်နာနဲ့ဖြစ်ပါတယ်။အာနာမသိငယ် 2020-2021 ဘန်နာနဲ့မှာစစ်အသုံးစရိတ်ဟာစုစုပေါင်းဘတ်ဂျက်ရဲ့10%ခန့်လောက်သာရှိခဲ့ပါတယ်။အာနာသိပြီးနောက် 6 လသာမီလီဘတ်ဂျက်မှာတော့စစ်အသုံးစရိတ်ဟာ 17% ခန့်လောက်နီးပါးဖြစ်လာခဲ့ပါတယ်။ 2022-2023 ဘန်နာနဲ့မှာတော့စစ်အသုံးစရိတ်ကို 21% ခန့်လောက်နီးပါးအထိတိုးမြင့်သုံးစွဲခဲ့ပါတယ်။အခုဘန်နာနဲ့မှာတော့စုစုပေါင်းဘတ်ဂျက်ရဲ့28%ကျော်အထိမြင့်တက်သွားပါတယ်။ဒါကြောင့်အာဏာမသိငင်တဲ့နိုင်ရှင်ရဲ့စစ်အသုံးစရိတ်3%မြင့်တက်လာတာပါ။အခုဘန်နာနဲ့မှာစစ်အသုံးစရိတ်ဟာပညာရေးနဲ့ကျန်းမာရေးဘတ်ဂျက်နှစ်ခုပေါင်းထက်20%နီးပါးများပြားနေပါတယ်။အရင် NLT ဆိုးရလက်ထက်မှာတော့ပညာရေးအသုံးစရိတ်အတွက်800ခန့်လုံးကျော်သုံးဆွဲခဲ့ပြီးကျန်းမာရေးအတွက်တော့400ခန့်လုံးကျော်သုံးဆွဲခဲ့ပါတယ်။ စစ်ကောင်စီကအခုနှစ်အတွက်ကျန်းမာရေးအသုံးစရိတ်ကို400ခန်းလုံးကျော်သာသုံးစွဲဖို့ရထားပါတယ်။ဒါပေမဲ့ပညာရေးအသုံးစရိတ်ကို17ရာခိုင်နှုန်းနီးပါးသုံးစွဲဖို့ရှိပါတယ်။ဒါကြောင့်စစ်ကောင်စီလက်ထက်မှာပညာရေးအသုံးစရိတ်ကအနည်းငယ်တက်လာခဲ့ပြီးမြဲစစ်အသုံးစရိတ်ကတော့စံချိန်တွေမြင့်တက်ခဲ့ပါတယ်။အခုနှစ်မှာကျန်းမာရေးနဲ့ပညာရေးဘတ်ဂျက်နှစ်ခုပေါင်းရင်ဘတ်ဂျက်အလုံးရဲ့15ရာခိုင်နှုန်းကျော်သာရှိပါတယ်။ဒါကြောင့်စစ်အသုံးစရိတ်ဟာပညာရေးနဲ့ကျန်းမာရေးနှစ်ရပ်ပေါင်းထက်နှစ်ဆနီးပါးများပြားနေပါတယ်။တစ်ဖက်မှာလည်းအရင်ဘဏ္ဍာနှစ်နဲ့နှိုင်းယှဉ်ရင်လည်းစစ်အသုံးစရိတ်ဟာ800ခန်းလုံးလေးပါမြင့်တက်လာတာပါ။ပမာဏနဲ့ဆိုရင်ကျပ်ဘီလီယံပေါင်း 2,000 နီးပါးတိုးသုံးဖို့ဆုံးဖြတ်ထားတာဖြစ်ပါတယ်။အရင်ဘတ်ဂျက်အစည်းအဝေးတွေမှာစစ်ကောင်စီဥက္ကဋ္ဌကအသုံးစရိတ်ချွေတာဖို့ပြောခဲ့ပါလေတဲ့။
အနာသိမှုအလွန်စစ်သုံးစရိတ်သုံးစနီးပါးမြင်မာလာတဲ့အကြောင်းကို ISB မြန်မာရဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒီမြန်မာပြည်မှပေးစာများကဏ္ဍကိုတင်ဆက်ပေးကြပါမယ်။ VOA မြန်မာပိုင်းရဲ့သောရရှင်တွေပေးပို့လာတဲ့ပေးစာပြန်စာတွေကိုစူးစီးပြီးတော့မယေးတန်နာကျော်ကတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်မြန်မာနိုင်ငံကိုရခိုင်ပြည်နယ်ဘက်ကနေဝင်ရောက်တဲ့ဆိုက်ကလုန်းမုန်တိုင်းတင်ဒေတာကပြည်သူတွေထိခိုက်မှုအနည်းဆုံးဖြစ်ပါစီလို့ဆုတောင်းပေးချင်ပါတယ်ရှင်။ကျမတို့အရင်ရက်ပိုင်းတွေတောက်ရှောင်းမုန်တိုင်းသတင်းတွေထုတ်လွှင့်ပေးနေခြင်းကလေးကမုန်တိုင်းတန်ကြုံရမဲ့သူတွေကိုနိုင်ငံအနှံ့ပြားကနေပြီးတော့ဘေးအန္တရာယ်ကင်းရှင်းပါစေကြောင်းဆုတောင်းပေးနေကြတာတွေကိုတော့ကျမတို့ VOA Facebook စာမျက်နှာရဲ့ comment တွေမှာတွေ့နေရပါတယ်နော်။တရားရင်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOE ဟောရင်ကလေးကယနေ့ထိဆက်လက်အားပေးနေပါတယ်ဗမလိုက်သတင်းမီဒီယာဖြစ်တဲ့အမြဲတမ်းရည်တည်နိုင်ပါစီအမှန်တရားချပြနိုင်ပါစီလို့ရေးလာပါတယ်ဟုတ်ကဲ့အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ထွန်းထွန်းမြန်မာဆိုတဲ့တော်ရရှင်ကတော့ VOE ကနေပြီးတော့သုတရတာဗဟုသုတတွေတင်ဆက်ပေးလို့ကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါဝမ်းသာပါတယ်ဝင်းကြီးဆိုတဲ့တော်ရရှင်ကလည်း VOE ဥောင်ခင်ရဲ့ပြည်ရင်းစစ်သုံးသက်ချက်အစီအစဉ်ကိုနားထောင်လိုက်ရပါတယ်ဘုသူဒ္ဓရပါတယ်အလားတူတရုတ်မှာချန်ကေရှိကိုကွန်မြူနစ်မော်စီတုံးတိုက်တုံးကတမိုင်းချောင်းကိုအမေရိကန်ပြည်ရင်းစစ်လို့အချက်လက်တွေနဲ့လွှင့်ပေးပါအောင်ခင်ဗျားတဲ့ကျေးဇူးတင်ပါတယ်ဆိုတော့တောင်းဆိုလာပါတယ်ဟုတ်ကဲ့ပါအန်ကေဥောင်ခင်ကိုပြောလိုက်ပါမယ်နော်ကျမတို့ထုတ်လွှင့်ပေးတဲ့ VOE အစီအစဉ်တွေကိုနားဆင်ပြီးရေးလာတဲ့တော်ရရှင်တွေမှာတော့ဆိုင်းမတ်ခါဆိုတဲ့တော်ရရှင်ကVOE စီစဉ်နေရမှာအနှစ်သက်ဆုံးကတော့ VOE ဇက်လိုက်မင်းသားကြီးဒေါက်တာတန်စောရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ပါပဲဗျာဒီအစီအစဉ်ကိုတင်ဆက်တဲ့ဒေါက်တာတန်စောတယောက်အထူးကျမ်းမာသက်ရှိပါစေကြောင်း VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးလည်းကျမ်းမာချမ်းသာလို့သတင်းတွေကိုတင်ဆက်ပေးတဲ့နေရာမှာအခက်အခဲတွေနေပါလွယ်ကူကြပါစေလို့ဆန္ဒပြုလိုက်ပါတယ်ဟုတ်ကဲ့ပါပေးရစုနဲ့ပြည့်ကြပါလေရှင်ဒီစာလေးကိုဒေါက်တာတန်းစောကိုပို့ပြီးတော့ဒေါက်တာတန်းစောကဝမ်းသာလိုက်တာတဲ့တိတိပို့ပြီးတော့ကောင်းမွန်တဲ့အစီအစဉ်တွေတင်ဆက်နိုင်ဖို့အထူးကြိုးစားပါမယ်။အားတက်မိပါတယ်ဆိုတော့ပြန်ပြောခိုင်းလာပါရဲ့နော်။ဒေါက်တာတန်းစောကိုစားကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်။မြမပြင်းနဲ့ပတ်သက်ပြီးတော့ဆူတောင်းလေးတစ်ခုပြောလာတဲ့သောရရှင်ဝင်းမာကတော့ကျွန်တော်မတည်ခင်လေးမှာမြန်မာပြည်ကြီးကိုငြိမ်းချမ်းစေချင်လိုက်တာဗျာတဲ့ငငယ်လေးတည်းကစဉ်းစားခဲ့တာအခုတော့အသက်တောင်40ကျော်သွားပါပြီမြန်မာပြည်ကတော့ဒီတိုင်းပါပဲလို့ရေးလာပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရရှင်တွေကိုပိုင်းမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်နော် အဲ့ဒီမှာသောရရှင်တရားဝင်းအောင်ဆိုတဲ့သောရရှင်ဖြစ်ပါတယ်သူကတော့မေလာအစောပိုင်းမှာရေးလာတာဖြစ်ပြီးတော့အဲ့တုန်းကတရုတ်နိုင်ငံသားရဲ့ဝင်ကြီးအသစ်ပြောစကားနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်နိုင်ငံရေးမြင်ကိုအခုလိုရေးလာပါတယ
်တရုတ်နိုင်ငံသားရဲ့ဝင်ကြီးအသစ်ကနိုလင်းဟေဇာနဲ့ဆွေးနွေးပွဲမှာပြောသွားတဲ့နိုင်ငံတကာနိုင်ငံရဲ့အချုပ်ချာအာဏာကိုလေးစားသင့်တယ်လို့ပြောသွားတာကိုကြည့်ရင်သူဟာနိုင်ငံရေးအစားမကျေသူလားစကလုံးပြောင်းပြီးဘူးလုံးနာမရှင်ပြောတတ်သူလားတခုခုပါပဲအချုပ်ချာအာဏာဆိုတာပြည်သူစီကစဉ်သက်တယ်ဆိုတာမသိပဲပြောတာလားမတရားအာဏာသိမ်းထားတဲ့စစ်တပ်ကိုအချုပ်ချာအာဏာရှိသလိုလိုမသိနားမလည်သူတွေလက်ခံလာအောင်ပြောချင်တာလားမသိပါဘူးနိုလင်းဟေဇာကမြအဲ့ဒီလောက်တောင်မခွဲခြားတတ်ဘူးဆိုပြီးအထင်သေးပြီးမျက်စိလဲအောင်ကလေးခွက်တွေတုံးတာလားစဉ်းစားစရာပါချုပ်ပြောရရင်တော့တရုတ်အစိုးရဟာယူသားမှုမရှိတာပေါ်လွင်ပါတယ်အမေရိကန်အနေနဲ့တရုတ်နဲ့နှစ်ဖက်လုံးအကျိုးမြတ်ရှိတဲ့ဝင်းဝင်းသီအိုရီနဲ့ဆက်သွားမယ်ဆိုရင်စကလုံးအသုံးလုံးကအစဂယူးဆိုင်ပါလို့အကြံပေးပါစေ
အမေရိကန်နဲ့တရုတ်ဆက်ဆံရေးနဲ့ပတ်သက်ပြီးတော့သူရဲ့ထင်မြင်ယူဆချက်နဲ့သုံးသပ်ပြလာတာဖြစ်ပါတယ်ရှင်နောက်ထပ်သရရှင်တရုတ်ကတော့NUG ကိုမေးချင်စရာလေးရှိလို့ပါဆိုပြီးတော့အခုလိုရေးလာပါတယ်
။ VOE ဝိုင်းတော်သားများမင်္ဂလာပါ။သိချင်တာလေးရှိလို့ NUG တာဝန်ရှိသူတွေကိုမေးပြပါခင်ဗျ။လေရင်ပြည့်ရှိပါတယ်ဆိုပြီးတော့ပြည်သူတွေကိုပြောပြီးတော့အခုဒီဆက်ကတနင်္ဂနွေလုံးကိုလေရင်နေနဲ့ပြစ်နေတာ။ဘယ်လေရင်ပြစ်နေမှပြန်ပြစ်တာလဲမကြားမိပါဘူး။ဘယ်နေရာမှာပြစ်ဖို့ထားတာလဲမရှိရင်လည်းမရှိဘူးပြောပြပါ။ပြည်သူပြည်သားတွေကိုမျှော်လင့်ချက်တွေမပေးပါနဲ့လို့ပေးစာပြန်စာအစီအစဉ်ကနေပြီးတော့ NUG ကတာဝန်ရှိသူတွေကိုမေးပြပါခင်ဗျာ။ VOE ဝိုင်းတော်သားတွေကြားမှာကြားပါစီ။ VOE ကိုအမြဲပဲအားပေးလျက်ပါ
။ဟုတ်ကဲ့ပါ။တကယ်လင်းပြစ်လက်နဲ့ဆိုတာဝယ်ယူဖို့မလွယ်ကူပါဘူး။ NUG အနေနဲ့အခက်အခဲရှိရဆိုတာကို NUG ရဲ့ကာကွယ်ရေးဝန်ကြီးဖြစ်တဲ့ဦးရီမွန်က VOE ကကိုသားညုံနဲ့တွေ့ဆုံမေးမြန်းကမှတရားပြောထားပါတယ်နော်။မကြသေးခင်ကထုတ်လွှင့်သွားတာဖြစ်ပါတယ်။ပြန်ပြီးနားထောင်ကြည့်စီချင်ပါတယ်ရှင်။ကိုဆက်ပြီးရခိုင်ပြည်နယ်ကသရရှင်ရဲ့ရင်ဖွင့်စာကိုဆက်ပြီးပေါ်ပြပေးခြင်းပါတယ်။တရုတ်ရွှေ gas လုပ်ငန်းမှာအလုံးလုံးနေကြတဲ့အလုံသမားတွေရဲ့အခက်အခဲကိုစာရေးပြီးတော့ရင်ဖွင့်လာတဲ့သူတဦးကတော့
မင်္ဂလာပါ VOE ရေကျွန်တော်ကတော့တရုတ်ရွှေ gas လုပ်ငန်းတည်ရှိတဲ့မဒေးကျွန်းကဒေသခံတဦးဖြစ်ပါတယ်။ရွှေ gas လုပ်ငန်းခွင်ထဲမှာဝင်ရောက်လုပ်ကင်နေတဲ့ဒေသခံကျွန်းသားတွေဟာတရုတ်ရဲ့ခွဲခြားဆက်ဆံမှုတွေကိုခံနေရပါတယ်။ပူပြင်းလာတဲ့အခုလိုအချိန်မှာလုပ်ငန်းဝင်ကနေအိမ်ပြန်ပြီးနားရတာကလမ်းစည်းအပြင်ခရီးကလည်းတအားဝေးပါတယ်။အရင်လိုနားခိုဖို့အခန်းပြန်ရနိုင်ဖို့အတွက် VOA ကနေရင်ဖွင့်လိုက်ရပါတယ်
။သူကလည်းအမည်မဖော်လို့သူတဦးသာဖြစ်ကြောင်းကြေညာပေးပါလို့ပြောလာတာပါ။ဟုတ်ကဲ့ပါ။ VOA ကအခုလိုသရရှင်ရဲ့ရင်ဖွင့်စာတွေကိုအများကြားသိဖို့ဖော်ပြပေးတာတော့ဟုတ်ပါပြီ။ဒါပေမဲ့ဒီသရရှင်စာထဲမှာရေးထားတယ်လို့မျိုးတိုင်တန်းထားတဲ့ဆုံးဖြတ်ပိုင်နိုင်ခွင့်အာဏာကတော့သက်ဆိုင်ရာအကြီးအကဲတွေရဲ့လက်ထက်မှာပဲရှိနေပြီးတော့သူတို့အနေနဲ့ဝန်ထမ်းတွေကိုအခွင့်အရေးထည့်သွင်းစဉ်းစားပေးတော့မှလည်းဒီသရရှင်တောင်းဆိုတာတွေအဆင်ပြေမယ်ထင်ပါတယ်နော်။နောက်ထပ်သရရှင်ကျွန်တော်ကတော့ရခိုင်ပြည်နယ်ပေါတော်မြို့နယ်တောင်ဘူးကျေးရွာကမောင်မောင်ဝင်းဖြစ်ပါတယ်ဆိုပြီးတော့အစားချီပြီးရေးလာတဲ့သရရှင်ကတော့သူတို့ဒေသရဲ့ဆက်သွယ်ရေးအခက်အခဲတွေအခုညီတောင်းလာတာဖြစ်ပါတယ်
။ကျွန်တော်တို့ရွာမှာအဓိကလွဲနေတာလေးတစ်ခုကဖုန်းလိုင်းဆက်သွယ်ရေးဖြစ်ပါတယ်။ရွာရဲ့အနီးနားကရွာတွေမှာတော့ဆက်သွယ်ရေးတာဝါတိုင်းရှိလို့ဖုန်းလိုင်းနဲ့အင်တာနက်သုံးဖို့အဆင်ပြေပါတယ်။အခုလက်ရှိရှိနေတဲ့ဆက်သွယ်ရေးအော်ပရေတာ၄ခုရှိပေမဲ့ကျွန်တော်တို့တောင်ဖူးကျေးရွာအနီးနားမှာတော့ဆက်သွယ်ရေးတာဝါတိုင်းတစ်ခုမှလာရောက်ဆိုင်ထူထားတာမရှိလို့ဖုန်းလိုင်းနဲ့အင်တာနက်သုံးဆွဲရတာအများကြီးအခက်အခဲရှိကြပါတယ်။လက်ရှိကျွန်တော်ကမလေးရှားမှာအလုပ်လုပ်နေရပါရွာကအိမ်မှာရှိတဲ့မိဘညီကိုမောင်မတွေကိုတတိယလို့ဆက်သွယ်ပြီးဖုန်းလေးတစ်ခါပြောမယ်ဆိုရင်ဖုန်းလိုင်းကောင်းတဲ့နေရာကိုသွားပြီးပြောရပါတယ်ဖုန်းလိုင်းနဲ့အင်တာနက်မကောင်းလို့ကျွန်တော်လိုပဲဆက်သွယ်ရေးအခက်အခဲကြုံတွေ့နေရတဲ့တောင်ဖူးရွာသူရွာသားတွေအတွက်သက်ဆိုင်ရာတာဝန်ရှိတဲ့ဆက်သွယ်ရေးဌာနများမှဖုန်းဆက်သွယ်ရေးတာဝန်တိုင်းတစ်ခုလောက်လာရောက်စိုက်ထူပေးကြဖို့ဆက်သွယ်ရေးဌာနများမှတာဝန်ရှိတဲ့လူကြီးတွေကိုအနူးညွတ်ပန်ကြားပါတယ်ဗျာ
တောင်ဖူးကျေးရွာသူကျေးရွာသားတွေကိုစားတောင်ဘူးကျေးရွာသားမမဝင်တောင်းဆိုလိုက်ပါတဲ့ဆက်သွယ်ရေးခက်ခဲလုံးလုံးဖုန်းဆက်သွယ်ရေးတာဝါတိုင်းတစ်ခုလောက်တော့လာဆိုင်ထူပေးပါဆိုပြီးတောင်းဆိုလာတာဖြစ်ပါတယ်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်ရှင်
ကျမတို့
VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်ထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မရေတနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့မြန်မာပြည်မှပေးစာများခန္ဓာဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့ထူးခြားစံပြသတင်းများစီစဉ်ကိုတင်ဆက်ပေးကြပါရစေဒီသတင်းပတ်မှာတော့ကမ္ဘာတစ်လောကကဤပညာနဲ့ပတ်သက်တဲ့ထူးခြားတဲ့သတင်းလေးတွေကိုစူးစီးတင်ပြပေးထားတာဖြစ်ပါတယ်ဂျာမနီနိုင်ငံမှာ 3D printer ရုပ်လုံးကြွပုံလေးဆက်ကိုတုံးပြီးတော့အဆောက်အဦကြီးတစ်လုံးကိုတိဆောက်ထားပါတယ်ဗြိတိန်နိုင်ငံမှာတော့တူလောင်ထားတဲ့ကောက်ပဲသီးနှံတွေရဲ့အခြေအနေကိုစက်ရုံနဲ့စစ်ဆေးနိုင်ပါပြီဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတင်ဆက်ပေးထားတာရှုစားနာဆင်ပါရှင
်ဂျာမနီနိုင်ငံတောင်ပိုင်းဟေဒင်ဘက်မြို့မှာ 3D printer ရုပ်လုံးကြွပုံလေးဆက်နဲ့ဥရောပရဲ့အကြီးဆုံး 3D printer နဲ့ဆောက်တဲ့အဆောက်အဦကြီးတစ်လုံးကိုတည်ဆောက်လိုက်ပါတယ်ဒီအဆောက်အဦကြီးကိုဆောက်ဖို့အလုပ်သမားအမြောက်အများသုံးရမယ့်နေရာမှာကွန်ကရစ်တွေညှစ်ထုတ်ပေးနိုင်တဲ့ 3D printer ရုပ်လုံးကြွပုံလေးဆက်နဲ့တိဆောက်ခဲ့တဲ့အတွက်အချိန်အားကြီး140ရက်ပေါင်းအဖြစ်တော့6ရက်အတွင်းမှာအပြီးတိဆောက်နိုင်ခဲ့ပါတယ်။ဒီအဆောက်အဦကတော့ပြည်သူ့ကာပညာရှင်ကပုံစံထုတ်ပေးထားတဲ့အတိုင်းတိဆောက်နိုင်ခဲ့တာဖြစ်ပြီးအလျားပေ180အနံ36ပေနဲ့အမြင့်29ပေရှိပါတယ်။ဒီအဆောက်အဦမှာကွန်ပျူတာဆာဗာတွေထားမှဖြစ်ပြီးတော့အဆောက်အဦကိုတိဆောက်နေတဲ့နောက်ပိုင်းအဆင့်တွေမှာလည်းလူတစ်ယောက်ကပဲအမာရွင်မရှိအောင်စောင့်ကြည့်ဖို့လိုပါတယ်။2015ခုနှစ်တုန်းကနယ်သာလန်နိုင်ငံနဲ့တရုတ်နိုင်ငံမှာ 3D printer နဲ့အဆောက်အုံတွေကိုတိဆောက်ပြခဲ့ပေမဲ့လို့အဲ့ဒါတွေကနမူနာစမ်းသပ်တဲ့သဘောနဲ့ဆောက်ပြခဲ့တာပါ။နောက်လာမယ့်အနာဂတ်မှာတော့ 3D printer အသုံးပိုများလာမှာဖြစ်ပြီးဒါနဲ့ဆောက်လုပ်ဖို့တင့်တော်မဲ့အဆောက်အုံတွေကိုဒီနည်းနဲ့ဆောက်လုပ်ဖို့ရှိနေပြီးအကုန်လုံးကိုတော့ 3D printer နဲ့တိဆောက်သွားနိုင်မှာမဟုတ်တဲ့အကြောင်းဆောက်လုပ်ရေးလုပ်ငန်းရှင် Hans Joan Cross ကပြောပါတယ်ရှင်။
ဗြိတိန်နိုင်ငံမှာတော့တူလောင်ထားတဲ့ကောက်ပဲသီးနှံတွေရဲ့အခြေအနေကိုစက်ရုပ်နဲ့စစ်ဆေးနိုင်ပါပြီ။ Prova လို့ခေါ်တဲ့ဒီစက်ရုပ်လေးဟာကောက်ပဲသီးနှံပုံပေါ်ကိုနှိမ့်ပြီးသွားနိုင်အောင်ဖန်တီးထားတာပါ။အပေါ်ကထိတ်ချုပ်ဆက်ပါဝင်ပြီးအောက်ကဒီပုံစံဆက်ကလေးတက်ဆင်ထားတဲ့ဒီစက်ရုပ်ဟာကောက်ပဲသီးနှံတွေတူလောင်ရမှာအရေအသွေးကိုထိန်းထားနိုင်အောင်စောင့်ကြည့်ပေးတာဖြစ်ပြီးတော့လယ်သမားတွေအတွက်လည်းဘေးအန္တရာယ်ကိုကာကွယ်ပေးတာဖြစ်စေတာပါ။ဂျုံနဲ့ဘာလီစည်းတွေကိုတူလောင်ရုံမှာတင်းတဲ့အခါတူလောင်ရုံစောင့်တဲ့ဆေးရည်ကပုံမှန်အတိုင်းဆိုရင်လူကိုယ်တိုင်ကောက်ပဲသီးနှံပုံပေါ်ကိုတက်ပြီးနမူနာယူတဲ့အချွန်နဲ့ထိုးပြီးစုထိုင်းစားနဲ့ပတ်ဝန်းကျင်အခြေအနေတွေကိုစစ်ဆေးရတာဖြစ်ပြီးတော့အချိန်ပိုကြသလိုလူလုံအားကိုသုံးရတဲ့အတွက်လည်းဘေးအန္တရာယ်ရှိနိုင်တာပါဒီစက်ရုပ်နဲ့ဆိုရင်တော့စုထိုင်းစားအခြေအနေမှုနဲ့ပိုးမွားတက်ရောက်မှုအခြေအနေတွေကို 3D 3ဘက်မြေပုံထုတ်ပေးနိုင်မှာဖြစ်ပြီးအချိန်ကုန်တတ်တာစီမှာလည်းဖြစ်ပါတယ်ဒီလိုအချက်လက်တွေရလာရင်လယ်သမားတွေအနေနဲ့ကျူတင်ကာကွယ်တဲ့အနေနဲ့လေဝင်လေထွက်ကောင်းအောင်ဖန်တီးတာမျိုးပူးမွားကင်းစင်အောင်လုပ်တာမျိုးလို့ကျူတင်ကာကွယ်မှုတွေပြုလုပ်နိုင်မှာပါခင်ဗျာ
Swiss Lending and Swiss News အခြေစိုက်လုံခြုံရေးကုမ္ပဏီတစ်ခုက
လုံခြုံရေးစက်ရုပ်တစ်မျိုးကိုစံတန်နေပါတယ်။ဘိန်းနှလုံးနဲ့လိုလျောက်ကင်းလည်ပြီးတဲ့ Essential ဆိုတဲ့စက်ရုပ်ကိုစူဦးတီထွင်နဲ့ ETH Switch Company ကတီထွင်ပေးထားတာပါ။ဒီစက်ရုပ်ဟာရထားဘူတာရုံမှာကင်းလည်ပေးတာ6လရှိနေပြီဖြစ်ပြီးလုံခြုံရေးအရာပိုးပြီးတော့အားကောင်းသွားစေပါတယ်။ Essential စက်ရုပ်ရဲ့ခေါင်းပိုင်းမှာတော့ကွန်ပျူတာဘက်ထရီအာရုံခံကိရိယာတွေနဲ့ AI ဉာဏ်ရည်တုနည်းပညာတို့ကိုလည်းထည့်သွင်းအသုံးပြုထားပါတယ်။ဘိန်းတဲ့ကလထိုင်လိုဆက်ရုပ်ဖြစ်ပြီးလေကားအတက်ဆင်းတွေလုံနိုင်တယ်လို့မြင်မြင့်နေပြင်အပြင်အကျန်းတွေမှာလည်းသွာလာနိုင်ပါတယ်။ဒီဆက်ရုပ်လေးကကင်းလည်ပေးနေတဲ့အတွက်လုံခြုံရေးအများကြီးသုံးရမယ့်နေရာအခြေကြီးတွေမှာလူလုံခြုံရေးတယောက်တည်းကကွန်ပျူတာကနေစောင့်ကြည့်ပေးလာနိုင်ပါတယ်။အပူချိန်တိုင်းနဲ့ကင်မရာတက်ဆင်ထားတဲ့အတွက်လူတွေနဲ့ရင်တွေကိုခွဲခြားသိနိုင်ပြီးတော့360ဒီဂရီပတ်ပတ်လည်ကြည့်နိုင်တဲ့ကင်မရာကနေပတ်ဝန်းကျင်အခြေအနေအားလုံးကိုမှတ်တမ်းတင်ထားနိုင်ပါတယ်။ထိန်းချုပ်ရေးစခန်းကိုတိုက်ရိုက်သတင်းပေးပို့နေမှာဖြစ်ပြီးနေ့စဉ်လုံခြုံရေးအစဉ်ကစားကိုလည်းထုတ်ပေးနိုင်ပါတယ်။ဒီဆက်ရုပ်ကိုဒီလူတွေသုံးပြီးတော့လုပ်တဲ့လုံခြုံရေးကိုအားဖြည့်ပေးဖို့အချိန်ပိုင်းလာရင်းနဲ့ငားရနိုင်တယ်လို့ပဲဈေးနှုန်းကတော့လူလုံခြုံရေးထက်သက်သာမယ်လို့တီထွင်ထားတဲ့ကုမ္ပဏီကပြောပါရရှင်။
ဒီနေ့နိုင်ငံမြောက်ပိုင်းဆန်တင်ဂါမြို့မှာသူပြတ်တတုပစ္စည်းတွေနဲ့ဖန်တီးထားတဲ့ဆက်ရုပ်တွေကိုပန်းကြံတစ်ခုထဲမှာဖန်တီးပြသထားပါတယ်။ပစ္စည်းတွေကိုပြန်လည်အသုံးပြုဖို့အသိပညာပေးတဲ့အနေနဲ့ဆောင်ရွက်တာဖြစ်ပြီးတော့ဆန်တင်ဂါစီပင်ကဦးဆောင်ဖန်တီးခဲ့တာပါ။အမိုက်ကနေအံဩစရာတွေဖန်တီးကြမယ်ဆိုတဲ့ဆောင်ပုံးနဲ့ညီအီက 1.85 ကျယ်တဲ့ပန်းကြံကြီးထဲမှာဆက်ရုပ်တွေကိုဖန်တီးထားတာပါ။အမိုက်ကင်းစင်တဲ့မြို့ဖြစ်ရမယ်ဆိုတဲ့ရည်မှန်းချက်နဲ့တန်ပိုက်တွေချင်းကျိုးတွေမိသက်ဘူးတွေမော်တော်ကားဘိန်းအလွိုင်းတွေနဲ့တခြားပစ္စည်းတွေကိုပြန်လည်အသုံးပြုပြီးဆက်ရုပ်တွေကိုဖန်တီးထားပါတယ်အခုလိုစွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးပြုနိုင်တဲ့အတွက်ပတ်ဝန်းကျင်အတွက်လည်းကောင်းတယ်လို့လာရောက်ကြည့်ရှုသူတွေကပြောပါတယ်ဒီဆက်ရုပ်တွေထဲမှာအကြီးဆုံးအယုတ်က18ပေမြင့်တဲ့ဆက်ရုပ်ကြီးဖြစ်ပြီးတော့ဒါကိုတိဆောက်ဖို့အတွက်အချိန်3လလောက်ယူခဲ့ရပါတယ်ခင်ဗျာ
ကိုငင်းညံနဲ့မခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့ကဘာတလွားကနီးပညာတွေနဲ့ပတ်သက်တဲ့ထူးခြားတဲ့သတင်းလေးတွေကိုစူးစီးတင်ဆက်ပေးခဲ့တဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကနေ့ညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်တနင်္လာနေ့မနက်ခင်းမှာလည်းတလဲပြန်ပြီးတော့နာဆင်နိုင်ပါတယ်ရှင်ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်နေနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်ကျမတို့ရဲ့ email လိပ်စာburmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။ VOA American အသံရဲ့တနင်္ဂနွေနေ့ညမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့တနင်္ဂနွေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးတလဲပြောပြပေးပါရှင်။
ไซโคลนมုန်တိုင်းမူခါကမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကံယူရန်ဒေသတွေကိုအရှိန်ပြင်းပြင်းနဲ့ဝင်ရောက်တိုက်ခတ်နေတာကြောင့်နှစ်နိုင်ငံစလုံးကလူတွေကိုဘေးကွန်းလွတ်ရာနေရာတွေကိုရှေ့ပြောင်းနေထိုင်ကြဖို့အာဏာပိုင်တွေကတိုက်တွန်းထားပါတယ်။လေတိုင်နှုန်းတစ်နာရီကီလိုမီတာ180ကနေ190အထိပြင်းထန်တဲ့ဆိုင်ကလုန်းမုန်တိုင်းမူခါဟာတနင်္ဂနွေနေ့မှာရခိုင်ပြည်နယ်ကံယူရန်ကိုဝင်ရောက်ခဲ့တာပါ။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအီမရန်ခန်းကနိုင်ငံတော်လွတ်မြောက်ရေးဆန္ဒပြပွဲတွေပြုလုပ်ကြဖို့တနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်။တနင်္ဂနွေနေ့မှာနိုင်ငံအနှံ့လမ်းမတွေကြေးရွာတွေအထိသူ့ကိုထောက်ခံသူတွေအနေနဲ့ဆန္ဒပြပွဲတွေပြုလုပ်ကြဖို့နဲ့ချက်ချင်းရွေးကောက်ပွဲလုပ်ပြီးတောင်းဆိုဖို့ဗုဒ္ဓဦးနေ့မှာမဲဆွယ်စည်းရုံးမှုတွေကိုလည်းပြန်လည်လှုပ်ဆောင်မယ်လို့ကြေညာခဲ့ပါတယ်။ Israel နဲ့ Palestine စစ်သွေးကြွတွေကြား9ရက်ကြာအပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေအပြီးအပြစ်အခက်ရစဲရေးသဘောတူညီချက်စတင်အသက်ဝင်ခဲ့တဲ့ဂါဇာကမ်းမြောင်မှာဒီကနေ့တနင်္ဂနွေနေ့မှာတော့လမ်းတွေပေါ်မှာလူတွေကိုပြန်တွေ့လာရပါပြီ။ပါလက်စတိုင်းသား36ယောက်နဲ့အစ္စရေးနိုင်ငံသား1ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုတွေအပြီးအပြစ်အခက်ရစဲရေးသဘောတူညီချက်ရဖို့အီဂျစ်နိုင်ငံကဂျာဝင်ဆစ်ဆက်ပေးခဲ့တာပါ။အပြစ်အခက်ရစဲရေးစတင်အသက်မဝင်ခင်စနေနေ့နှောင်းပိုင်းမှာပဲဂါဇာဒေသကစစ်သွေးကြွတွေကအစ္စရေးဘက်ကိုရော့ကက်တွေဓာကျင်တဲ့စီပစ်ခတ်ခဲ့ပါတယ်။
တနင်္ဂနွေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ပက်ထရစ်ဒီယာနဲ့တီယမ်ဝမ်တို့ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးမုံတိုင်းဘေးအန္တရာယ်ကနေကင်းဝေးကြပါစေရှင်။စိတ်ချမ်းသာကိုကျမ်းမာရှိပြီးတော့ဘေးပြာဝေးကွာကြပါစေ။
This program has come to you from the Voice of America, Washington.